Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမတ်လ31ရက်နေ့အင်္ဂါနေ့ VOA American အသံရဲ့မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမဆုမမရှင်ဒီညပိုင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီညပဲ့သတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကြီးညာပေးမှာပါအီရန်နျူကလ িয়ার သဘောတူစာချုပ်အတွက်ဒီညမှာအပိတံမူပေါင်းချနိုင်အောင်အီရန်နဲ့အင်အားကြီး6နိုင်ငံတို့ကြားအကြိတ်နဲ့ညှိနှိုင်းနေကြပါတယ်တန်းတန်းလက်နက်ကိုင်ဖွဲ့တဲ့မြန်မာဆိုးရတို့ကြားတနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ်မူချမ်းကိုဒီကနေ့လက်မှတ်ရေးထိုးနိုင်ကြပါပြီမြန်မာကမ်းလွန်ရင်းနှံတူဖို့ဖို့အတွက်လောက်ကွက်တစ်ခုကိုအီတလီဆွမ်းအင်ကုမ္ပဏီနဲ့ဒီကနေ့စာချုပ်ချုပ်ဆိုပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမဆုံးမင်
းဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်တင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာဆိုရင်တော့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA မူကြမ်းကိုဒီကနေ့နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ရှေ့မောက်မှာလက်မှတ်ရေးထိုးနိုင်ခဲ့ကြပြီဖြစ်ပါတယ်ဟုတ်ကဲ့ဒီ
တော့ဒီကတော့ NCA လက်မှတ်ရေးထိုးနိုင်အဖြစ်ကိုပုံမှန်ပြော
နောက်ပိုင်းမှာဒီသတင်းကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်ဆက်ပြီးတော့လည်းဒီတရုတ်ဦးဆောင်မဲ့အာရှဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုဘဏ်မှာမြန်မာကဘာကြောင့်အဖွဲ့ဝင်လိုက်တယ်လဲဆိုတဲ့သတင်းနဲ့1988ခုနှစ်အထက်ပမာပြီးဘာကတာများအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဖမ်းဆီးခံရတဲ့သတင်းကချင်ပြည်နယ်ဘက်မှာလူအုပ်9ဦးသေဆုံးတဲ့မြေပြိုကျမှုသတင်းအပါအဝင်ထူးခြားတဲ့နောက်ဆုံးရသတင်းတွေကိုဦးစားပေးတင်ဆက်သွားဖို့ရှိပါတယ်နောက်ပိုင်းမှာလည်းအမေရိကန်နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့အင်္ဂါနေ့ညဘက်အတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးကြပါလိမ့်မယ်ရှင
်။အီရန်ရဲ့နျူကလ িয়ার အစီအစဉ်အတွက်မူပေါင်းတစ်ခုချမှတ်ဖို့အတွက်အင်္ဂါနေ့ညသကောင်ရန်ချင်းကိုနောက်ဆုံးဖြစ်သတ်မှတ်ထားတာမို့ညှိနှိုင်းမှုတွေဟာသဘောတူညီမှုရနိုင်မှုအပြင်းထန်ကြိုးပမ်းနေကြပါတယ်။ကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ဟာသဘောတူညီချက်အတွက်မူပေါင်းချနိုင်ဖို့18လကြာဆွေးနွေးခဲ့ရတာဖြစ်ပါတယ်။ညှိနှိုင်းမှုတွေကအခုဆွစ်ဇာလန်နိုင်ငံလူဇမ်းမြို့မှာဆွေးနွေးနေကြတာဖြစ်ပြီးဒီသဘောတူညီမှုအတွက်သတ်မှတ်ရမယ့်ကာလအီရန်ဘက်မှချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုတွေကိုဘယ်လောက်များများရုပ်သိမ်းပေးရမယ်ဆိုတာနဲ့တကယ်လို့အီရန်ဘက်ကသဘောတူညီချက်ကိုချိုးဖောက်လာရင်ဘာလုပ်ရမလဲဆိုတာတွေနဲ့ပတ်သက်ပြီးသဘောထားကွဲပြားမှုတွေကိုအခုထိရည်ကြီးစွာနဲ့ညှိနှိုင်းနေစေဖြစ်ပြီးမျှော်လင့်ချက်တွေကလည်းအမျိုးမျိုးဖြစ်နေကြတာပါ။အမေရိကန်နိုင်ငံကျန်းမာရေးဂျွန်ကယ်ရီကခက်ခဲတဲ့ပြဿနာတချို့ညှိနှိုင်းမှုကြံနေသေးတယ်လို့ပြောသလိုအီရန်ညှိနှိုင်းမှုအဘတ်အရာချီကတော့သဘောတူညီမှုကိုအင်္ဂါဓမ္မမဟုတ်ဗိုလ်တော်ဖူးနေ့လောက်မှာရနိုင်မယ်လို့ပြောပါတယ်။တရုတ်နဲ့ရုရှားနိုင်ငံကျန်းမာရေးတွေကတော့သတ်မှတ်ချိန်အတိုင်းသဘောတူစာချုပ်ကိုချုပ်ဆိုနိုင်မယ်လို့မျှော်လင့်ထားကြောင်းပြောတာပါ။အီရန်နဲ့အင်အားကြီး6နိုင်ငံဖြစ်တဲ့ American, Britain, တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေပါဝင်တဲ့ညှိနှိုင်းဆွေးနွေးပွဲတွေမှာသတ်မှတ်ရက်ကိုတိုးပြီးပေးလို့ရှိပါတယ်။နျူကလ িয়ার အတွက်ကနအူးသဘောတူညီမှုရခဲ့တဲ့2013ခုနှစ်ကစပြီးကြည့်မယ်ဆိုရင်တော့သတ်မှတ်ရက်ကိုတိုးပေးခဲ့တာ2ချိန်ရှိပြီဖြစ်ပါတယ်။
နိုင်ဂျီးရီးယားနိုင်ငံကပြည်내အနေချင်းလောက်မှသာရွေးကောက်ပွဲရလဒ်တွေကိုရေတွက်ဖို့ကြံတော့တဲ့အချိန်မှာပဲလက်တလုံးရလဒ်တဲ့အရအတိုက်ခံခေါင်းဆောင်မိုဟာမာဒူဘူဟာရီကလက်ရှိသမ္မတဂွလတ်ဂျနတန်ကိုအသာစီးရနေပါတယ်။နိုင်ဂျီးရီးယားလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့စာရင်းတွေအရအတိုက်ခံခေါင်းဆောင်ကသမ္မတထက်ပြည်내အတော်များများမှအသာရနေတယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်တော့မဲ3သန်းကျော်အသာစီးရနေတာဖြစ်ပါတယ်။အတိုက်အခံ APC ပါတီခေါင်းဆောင်ဘူဟာရီဟာသမရရဲ့အမာခံနေမြေတွေလို့ယူဆကြတဲ့နိုင်ငံတောင်ပိုင်းကအ ਨੇ ဆုံးပြည်နယ်6ခုမှာအနိုင်ရထားတာဖြစ်ပါတယ်။အတိုက်အခံခေါင်းဆောင်ဘူဟာရီအနိုင်ရခဲ့မယ်ဆိုရင်တော့ဒါဟာနှစ်ပေါင်း30အကြာမှာတကြော့ပြန်အာဏာရလာမှာဖြစ်တယ်လို့သမရဂျွန်နသန်ရဲ့ပြည်သူ့ဒီမိုကရက်တစ်ပါတီ PDP ရဲ့16နှစ်ကြာအုပ်ချုပ်မှုကိုလည်းအဆုံးသတ်သွားစီမှာဖြစ်ပါတယ်။အသက်82နှစ်အရွယ်အငိမ့်စာစစ်ဗိုလ်ချုပ်ချီဟောင်းဘူဟာရီဟာအာဏာသိမ်းပြီးနိုင်ဂျီးရီးယားနိုင်ငံကို1984ခုနှစ်ကနေ85ခုနှစ်မှာစစ်ကောင်းဆောင်တပ်ဦးအဖြစ်အုပ်ချုပ်ခဲ့ဘူးသူဖြစ်ပါတယ်။တကြော့ပြန်ရွေးကောက်ပွဲတွေကျင်းပစရာမလိုပဲအပြတ်အသတ်အနိုင်ရဖို့အတွက်ကတော့သမ္မတလောင်းနေအနေနဲ့တနိုင်ငံလုံးမှာမဲအများစုရဖို့လိုအပ်တယ်လို့နိုင်ဂျီးရီးယားနိုင်ငံမြို့တော်နဲ့ပြည်နယ်36ခုတို့ရဲ့3ပုံ2ပုံမှာရှိတဲ့မဲအားလုံးရဲ့အနည်းဆုံး25ရာခိုင်နှုန်းရရှိဖို့လိုအပ်တာလည်းဖြစ်ပါတယ်ရှင်။
အီရန်ရဲ့အားပေးထောက်ခံမှုရနေတဲ့ဟူသီတပုံတွေကိုဆော်ဒီအာရေဗျကဦးဆောင်ပြီးလေကြောင်းတိုက်ခိုက်မှုတွေနဲ့နှိမ်နင်းနေတဲ့ယေမန်နိုင်ငံကိုအီရန်ကအထောက်ပံ့တွေပေးပို့ခဲ့တယ်လို့ ဣရန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်ဒါပေမဲ့ဣရန်ကလက်နက်တွေပေးပို့ခဲ့တယ်ဆိုတာကိုတော့မဟုတ်မှန်ကြောင်းညှင်းဆိုလိုက်ပါတယ်ဟူသီသဘုံတွေကိုဣရန်ကလက်နက်တွေပို့ပေးတယ်ဆိုတဲ့ဆက်ဆွဲချက်တွေဟာလုံးဝလှုပ်ကြံပြောဆိုမှုသာဖြစ်ပြီးစစ်တပ်သုံးမဟုတ်တဲ့ရင်တွင်နဲ့စိဝါနဲ့ကူညီကယ်ဆယ်ရေးပစ္စည်းတွေပေးပို့ခဲ့တာလို့ဣရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးရဲ့ပြောကြားချက်ကိုကိုးကားပြီးဣရန်အစိုးရရဲ့ IRNA သတင်းမှာဖော်ပြထားပါတယ်မဟာမိတ်စစ်လေယာဉ်တွေဟာရီးမင်းမြေမျိုးတော့ဆာနာမှာဆက်လက်ဘုံကျက်တိုက်ခတ်နေပြီးမနေ့ကတော့လက်နဲ့သုံးလုံးတစ်ခုထိမှန်ခဲ့တဲ့အတွက်ကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ရင်းမင်းမြောက်ပိုင်းဒုက္ခသည်စခန်းတစ်ခုနားမှာမနေ့မနေ့ပိုင်းအစောပိုင်းလေးချောင်းတိုက်ခတ်မှုတွေကြောင့်လူပေါင်း45ဦးတဲ့မနေ့တေဆုံးသွားတယ်လို့65ဦးလောက်လည်းဒဏ်ရာရခဲ့ကြပါတယ်။တချိန်တည်းမှာပဲအင်ဒိုနီးရှားအစိုးရကရင်းမင်းကိုရောက်နေတဲ့သူနိုင်ငံသားတွေပြန်ခေါ်ဖို့လုပ်နေပြီလို့ဆိုပါတယ်။ယင်းနမှာကြောင်းတက်နေတဲ့အင်ဒိုနီးရှားနိုင်ငံသားက2,900လောက်ရှိပြီးအလုသမားက5,000လောက်ရှိနေတာပါ
။ဆီးရီးယားနိုင်ငံအတွက်နိုင်ငံတကာအလှရှင်တွေရဲ့ညီလာခံအတွင်းလူသားချင်းစာနာမှုအကူအညီအဖြစ်ဒေါ်လာ509တန်းထည့်ဝင်ကူညီမဲ့အကြောင်းအမေရိကန်ပြည်ထောင်စုကကတိပြုလိုက်ပါတယ်။ကုလသမဂ္ဂကတော့ဆီးရီးယားပြည်ရင်းစစ်တမ်းခံရသူတွေအတွက်အကူအညီအဖြစ်လိုအပ်နေတဲ့ဒေါ်လာတန်ပေါင်း8,400ကိုဝိုင်းဝန်းထည့်ဝင်ကူညီကြဖို့တိုက်တွန်းထားပါတယ်။နိုင်ငံတကာအလှရှင်များညီလာခံကိုဒီနှစ်မှာအင်ရှင်အဖြစ်လက်ခံကျင်းပတဲ့ကုဝဲနိုင်ငံကလည်းဒေါ်လာတန်500ပေးဖို့ဒီကနေ့အစောပိုင်းမှာပဲကတိပြုခဲ့ပါတယ်။ငါးနှစ်နီးပါးရှိလာနေတဲ့ဆီးရီးယားပြည်ရင်းစစ်အတွင်းမှာတော့လူပေါင်း2,200,000လောက်သေဆုံးပြီး11တန်းလောက်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့လည်းကုလသမဂ္ဂရဲ့ကိန်းဂဏန်းတွေကဖော်ပြထားပါတယ်။ဒီထဲကလူပေါင်း4တန်းလောက်ဟာအင်းဒီဂျင်တိုင်းပြည်တွေမှာခိုးလုံနေကြရပါတယ်။ပရိပခ္ခတွေကိုမဖြည့်ရှင်းနိုင်သေးတာကြောင့်ဆီးရီးယားနိုင်ငံတွင်းမှာရှိနေကြသူတွေအတွေ့အကူအညီအဖြစ်ဒေါ်လာတန်ပေါင်း2,900လောက်လိုအပ်နေပြီးအင်းဒီဂျင်တိုင်းပြည်တွေမှာခိုးလုံနေသူတွေအတွေ့တန်ပေါင်း9,500လိုအပ်နေတယ်လို့လည်းကုလသမဂ္ဂကပြောဆိုထားပါတယ်ရှင
်။ View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ရှင်းပြနေပါတယ်။ဆယ်စုနှစ်နဲ့ချီလက်နဲ့ကင်တိုက်ပွဲဝင်နေတဲ့တိုင်းဒေသလက်နဲ့ကင်တွေနဲ့မြန်မာအစိုးရအကြားတနင်္ဂနွေလပြစ်ခတ်ရဆဲသဘောတူစာချုပ်မူကြမ်းဒီကနေ့လက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။အစိုးရရဲ့ပြည်ထောင်စုငင်းချမ်းလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နဲ့ကင်အဖွဲ့ရဲ့တနင်္ဂနွေလပြစ်ခတ်ရဆဲညှိနှိုင်းအဖွဲ့ရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲခုနှစ်ရမြောက်နေ့မှာတနင်္ဂနွေလပြစ်ခတ်ရဆဲသဘောတူစာချုပ်စရုပ်ထမူကြမ်းကိုသဘောတူညီချက်ရခဲ့တာဖြစ်ပါတယ်။သမရဦးသိန်းစင်ရှေ့မောင်မှာနှစ်ဖက်ခေါင်းဆောင်တွေကလက်မှတ်ရေးထိုးခဲ့ကြတာပါ။ရန်ကုန်မှာပြုလုပ်တဲ့ဒီလက်မှတ်ရေးထိုးပွဲမှာသမရကအခုလိုသဘောတူညီချက်မူကြမ်းချမှတ်နိုင်တာဟာတန်ဖိုးမဖြစ်နိုင်တဲ့အောင်မြင်မှုတခုလို့ပြောပြီးအချိန်ကြာကြာလှုပ်ဆောင်မှုလိုတဲ့နိုင်ငံရေးဆွေးနွေးမှုတွေအတွက်အခုလိုပဲနှစ်ဖက်မျက်နှာစုံညီဆွေးနွေးမယ်လို့ဆိုပါတယ်။ဘာပဲပြောပြောအခုလိုတနင်္ဂနွေလုံးအပြစ်ခတ်ရက်စဲအတွက်မူကြမ်းချနိုင်တာဟာတမိုင်းဝင်ဖြစ်ပြီးထူးခြားတဲ့အောင်မြင်မှုလို့ကုလသမဂ္ဂအထူးကြံပေး VJ နံပြတ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုလက်မှတ်ရေးထိုးနိုင်တာဟာမြန်မာနိုင်ငံအနာဂတ်အတွက်အားလုံးပါဝင်ပြီးတဟဆာတမျှတွေလမ်းပေါ်ရောက်အောင်ညှိနှိုင်းရေးအတွက်ပထမခြေလှမ်းချက်ဖြစ်ပြီးနှစ်ဖက်ပူးပေါင်းဆောင်ရွက်ဖို့ယုံကြည်မှုအဆင့်အထိရောက်လာတယ်လို့ဆိုပါတယ်။ရန်ကုန်အမေရိကန်တန်ယုံကလည်းဆယ်စုနှစ်နဲ့ချီပြီးမငြိမ်းမချမ်းဖြစ်နေတဲ့မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်တမိုင်းဝင်ခြေလှမ်းတွေလှမ်းနိုင်ဖြစ်ကြောင်းနဲ့ရည်ရှိခံမဲ့ငြိမ်းချမ်းရေးအောင်အားလုံးပါဝင်ပြီးထင်သာမြင်သာရှိတဲ့နိုင်ငံဆွေးနွေးမှုတွေဆက်လုပ်သွားဖို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။
မြန်မာနိုင်ငံရခိုင်ဒေသမှာရှိတဲ့ကမ်းလှေရေနံလုတ်ကွက် MD2 နဲ့ဖိုးတို့အတွဲထုတ်လုပ်ရေးရှယ်ယာကန်ထရိုက် PSC သဘောတူစာချုပ်ကိုဒီကနေ့အီတလီစွမ်းအင်ကုမ္ပဏီ ENI ကလက်မှတ်ရေးထိုးလိုက်ပြီးသူတို့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာအကြီးဆုံးထုတ်လုပ်တဲ့ကုမ္ပဏီဖြစ်လာတော့မယ်လို့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။ MD2 ဟာဘင်္ဂလားပင်လယ်ကွေ့တောင်ပိုင်းရခိုင်မြေနှိမ်ခြေဝန်းတဲကရတနာရေနံမြေအနောက်ဘက်မှာရှိပြီးစတူယန်းပိုင်း4,000နီးပါးကျယ်ဝန်းသလို MD4 ကတော့မုတ်ထမခြေဝန်းတောင်ဘက်ရဲတကွန်ရေနံမြေအနောက်ဘက်မှာရှိပြီးစတူယန်းပိုင်း2,300လောက်ကြီးမားပါတယ်။ဒီလောက်ကွက်တွေမှာရှိနိုင်တဲ့ရေနံပမာဏခန့်မှန်းချက်ကိုတော့ကုမ္ပဏီကထုတ်ဖော်မပြောပါဘူး။အကျိုးအမြတ်အတွက်အီတလီကုမ္ပဏီကရခိုင်နှုန်း80ကိုရယူမှာဖြစ်ပါတယ်။အခုပူးရဲချုပ်ဆိုတဲ့စားချုပ်အရာအီတလီကုမ္ပဏီကနေအဆင့်30ထားလှုပ်ဆောင်မှာဖြစ်ပြီးမထုတ်လုပ်ခင်မှာလေလာဆန်းစစ်ကာလ2နှစ်နဲ့တိုင်းထွာတွက်ချက်မှုတွေအတွက်6နှစ်ကြာလှုပ်ဆောင်မှာဖြစ်ပါတယ်။ ENI ကုမ္ပဏီဟာတရုတ်၊ဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာလုပ်ကိုင်နေတဲ့ကုမ္ပဏီကြီးဖြစ်ပြီးအခုမြန်မာနိုင်ငံမှာအကြီးဆုံးတူးဖော်ရေးလုပ်ငန်းအဖြစ်လာရောက်လုပ်ကိုင်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့တဲ့နောက်ပိုင်းစီးပွားရေးအရအရေးယူတန်းခတ်မှုတွေရှော့ချပေးခဲ့တာမို့မြန်မာနိုင်ငံမှာလာရောက်ရင်းနှီးမှုတွေတိုးလာနေတာဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးခရက်ကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးကိုရုပ်သိမ်းဖို့အတွက်ဘရင်စီမံခွင့်ပြုချက်တောင်းထားပြီလို့ထိုင်းနိုင်ငံကိုအုပ်ချုပ်နေတဲ့စစ်ကောင်စီအကြီးအကဲကပြောကြားလိုက်ပါတယ်။စစ်အုပ်ချုပ်ရေးရုပ်မှန်မရုပ်ဘူးဆိုတာကိုဘရင်ဘူမီဘောအဘဒူရက်ကဆုံးဖြတ်လိုက်မယ်လို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကသတင်းတောက်တွေကိုဒီကနေ့ပြောတာပါ။ဒါပေမဲ့ဘရင်စီခွင့်တောင်းနေဆိုတာဟာလုံယုံလုံဆန်တစ်ခုအနေနဲ့လောက်တာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးပြတ်ထန်းထတာကြောင့်စစ်တပ်မှလုံပိုင်ခွင့်အပြည့်ရှိပြီးလွတ်လပ်စွာပြောဆိုခွင့်ကိုကန့်သက်တာနိုင်ငံရေးပြိုင်ဘက်တွေကိုဖြိုခွဲတာလူငါးယောက်ထက်ပိုပြီးမဆုဝေးရတာလိုမျိုးထိန်းချုပ်မှုတွေကိုချမှတ်ထားစေဖြစ်ပါတယ်။စစ်အုပ်ချုပ်ရေးကိုအစားထိုးမဲ့အမိန့်သက်ကိုမကြားခင်မှာကြေညာမယ်လို့ပြောပါတယ်ဒါပေမဲ့လည်းအဲ့ဒီမင်ဟာစစ်တပ်ကိုလုတ်ပိုင်ခွင့်အပြည့်ပေးတဲ့ဂျားကာလာအခြေခံဥပဒေပုံမှန်44ပေါ်အခြေခံမှာဖြစ်ပါတယ်အစ်စ်ထုတ်ပြန်မဲ့အမိန့်ရအရက်သားတွေကိုစစ်ခုံရုံးတွေမှာဆက်ပြီးတရားစစ်ဆေးဆင်ရင်နံမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်
ဘေးကင်းလုံခြုံရေးအတွက်အကြီးအကျယ်စိုးရိမ်စရာတွေရှိနေတယ်လို့ကုလသမဂ္ဂနိုင်ငံတကာရက်ဖက်လေးချောင်းအဖွဲ့ကပြောဆိုထားတဲ့ထိုင်းလေးချောင်းလိုက်နေအပေါ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေသာမကတရုတ်နဲ့စင်ကာပူနိုင်ငံတွေကလည်းကန့်သတ်မှုတွေလုပ်ခဲ့ကြပါတယ်ထိုင်းနိုင်ငံရဲ့လေးချောင်းလိုက်တွေကိုစစ်ဆေးမှုတွေမှာလုံခြုံရေးအတွက်စိုးရိမ်စရာရှိနေပြီးအထူးသဖြင့်လေးချောင်းလုံကလုတ်ကင်ခွင့်လက်မှတ်ထုတ်ပေးတဲ့လုံထုံးလုံနည်းတွေနဲ့ပတ်သက်နေတယ်လို့လည်း CICAO အတွေ့အမှုချုပ်ရုံးက VOA ကိုပြောဆိုထားပါတယ်ရှင်
အင်္ဂါညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်သိန်ကီထိုက်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းတွေကိုဦးစားပေးတင်ဆက်ပေးပါမယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက်စာချုပ် NCA မူကြမ်းကိုဒီကနေ့နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ရှေ့မောက်မှာလက်မှတ်ရေးထိုးနိုင်ခဲ့ကြပြီးတော့သမ္မတဦးသိန်းစိန်ကဒီလိုသဘောတူညီချက်တွေရရှိခဲ့တာကြောင့်ဧပြီလအတွင်းမှာ NCA ကိုလက်မှတ်ရေးထိုးနိုင်မှုမျှော်လင့်ပြီးတော့နိုင်ငံရေးဆွေးနွေးပွဲအတွက်တကားပွင့်သွားပြီဖြစ်ကြောင်းပြောဆိုလိုက်ပါတယ်။တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆွေးနွေးပွဲရဲ့နောက်ဆုံးအခြေအနေနဲ့နောင်ဖြစ်လာနိုင်ပွဲရှိတဲ့အလားအလာတွေကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲရဲ့ခုနှစ်ရမြောက်နေ့မှာ NCA ခေါ်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်စရုတ်တမူချမ်းကိုသဘောတူညီချက်ရခဲ့ကြပါတယ်။ဒီကနေ့မှာတော့သဘောတူညီထားတဲ့စာချုပ်မူချမ်းကိုနှစ်ဖက်ခေါင်းဆောင်5ဦးစီကနိုင်ငံတော်သမ္မတရှေ့မောက်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။စာချုပ်မူချမ်းသဘောတူညီချက်လက်မှတ်ရေးထိုးပွဲအခမ်းအနားမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကအခုလိုပြောပါတယ
်။那方结构呢，就是比较的多样多样。这个呢，就是咱们今天去那方结构，咱们最佳报上面管理部门就是标的什么一样。那个 VSC， 假如说那方结构这样呢，假如细则管理或者是加入，那或者是加入，这个就是他的会管理。
political dialogue ကနိုင်ငံရေးဆွေးနွေးပွဲကိုအချိန်များစွာယူပြီးဆွေးနွေးရမှာဖြစ်ကြောင်းနဲ့ဆွေးနွေးနေတဲ့ဂျာကာလာအတွင်းကြုံတွေ့ရတဲ့အခက်အခဲတွေပြဿနာတွေစိန်ခေါ်မှုတွေကိုအခုလိုမျက်နှာစုံကြီးညှိနှိုင်းဆွေးနွေးအပြေရှားသွားကြမယ်လို့လည်းဦးသိန်းစိန်ကထည့်သွင်းပြောဆိုခဲ့ပါတယ်။လက်ရှိတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆောင်ရွက်ချက်တွေဟာတိုင်းသာစီလုံးညီညွတ်ရေးအတွက်တန်ဖိုးမပြတ်နိုင်တဲ့အောင်မြင်မှုတနည်းအားဖြင့်ဒုတိယပင်လုံရဲ့အောင်ပွဲဖြစ်တယ်လို့လည်းနိုင်ငံတော်သမ္မတကပြောဆိုပါတယ် NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်သာကတော့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးအတွက်လုံဆောင်စရာတွေများစွာကြာရှိနေသေးကြောင်းပြောပါတယ
်တစ်ဖက်ကလည်းတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်ဖို့အတွက်ဒေသအချို့မှာဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုများကိုရပ်တန့်ဖို့နဲ့နိုင်ငံရေးရပ်စုံပြင်ဆင်ဖို့သဘောတူညီမှုရအောင်ဒီမှာလို့ဆိုဖို့လိုပါတယ်တနိုင်ငံလုံးပြစ်ခတ်ရက်စဲရေးပြည်ပြေဖို့လက်နက်ကိုင်တော်လေးအဖွဲ့အားလုံးကအထူးတကားပါဝင်လက်မှတ်ရေးဖို့လိုပါတယ်ဒီအတွက်လည်းညှိနှိုင်းလို့ဆိုတော့ညံ့သွားလို့ပါသေးတယ်
တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးစာချုပ်စရုတ်တမူချမ်းကိုအတီးပြုတ်လက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့တမ်ရော်ရဲ့ငြိမ်းချမ်းရေးဆိုင်ရာအခြေခံမှု၆ချက်နဲ့ပတ်သက်ပြီး ပြက်ပြက်သားသားဆွေးနွေးနိုင်တာတော့မရှိပါဘူး။ဒီမူ600နဲ့ပတ်သက်ပြီးတမ်ရော်ကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးမြင့်စိုးကအခုလိုပြောပါတယ်။
တို့ရဲ့ဟာတမ်ရော်ရဲ့ပြုပြင်တဲ့ဝရဒရက်ဒီရဲ့6ချက်ကိုဟာလိုက်နာမယ်ဆိုတော့တော်ရနည်းနည်းရနိုင်တယ်
တမ်ရော်ရဲ့ငင်းကြဲမှု6ချက်ဟာနိုင်ငံတော်ကထုတ်ပြန်ထားတဲ့တည်ဆဲဥပဒေတွေကိုတိတိကျကျလိုက်နာဖို့နဲ့ဒုတာဝန်အရေးသုံးပါးနဲ့ဒီမိုကရေစီကျင့်စဉ်ရ2008ခုနှစ်ဖွဲ့စည်းပုံအရလိုက်ပါဆောင်ရွက်ဖို့ဆိုတဲ့အချက်တွေနဲ့ပတ်သက်ပြီးသဘောထားအမြင်ကိုနိုင်ဟန်တာကအခုလိုပြောပါတယ
်ဒီ SCE ထဲမှာမပါဘူးအဲ့ဒါကိုလက်တိုင်းသားတွေကလက်ခံတာမရှိပါဘူး
လက်ရှိသဘောတူညီချက်ရရှိထားတဲ့စာချုပ်မူကြမ်းပါအချက်တွေကိုနိုင်ငံတော်တမရကာကွယ်ရေးဦးစီးချုပ်တို့ပါဝင်ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးဗဟိုကော်မတီ UPCC ရဲ့အတည်ပြုချက်ရယူရမှာဖြစ်တယ်လို့ NCCT ခေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကလည်းဒီစာချုပ်မူကြမ်းကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပပြီးခေါင်းဆောင်တွေရဲ့သဘောတူညီချက်ကိုထပ်မံရယူရမှာဖြစ်ပါတယ်ဒီလိုအတည်ပြုချက်ရယူပြီးတဲ့နောက်မှာတနိုင်ငံလုံးအပြည့်ခတ်ရစည်စာချုပ်ကိုအပြီးသက်လက်မှတ်ရေးထိုးနိုင်ကြမှာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲ NCCT မှာမပါဝင်တဲ့ဝမိုင်းလာရှမ်းပြည်တမရော်တောင်ပိုင်းနာကစတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းတနိုင်ငံလုံးအပြည့်ခတ်ရစည်စာချုပ်မှာပါဝင်ဖို့ညှိနှိုင်းသွားဖို့ရှိနေပါတယ်။ရှမ်းပြည်တမရော်တောင်ပိုင်းလိုလူသိများတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်လာကတော့လက်ရှိဆွေးနွေးတာတွေကိုဗဟိုကိုပြန်လည်တင်ပြပြီးမှဆုံးဖြတ်မှာဖြစ်ကြောင်းပြောပါတယ
်ဒီကိစ္စတွေကိုကျွန်တော်တို့ဗဟိုမှာထပ်မှာပြီးတော့ညှိနှိုင်းဖို့လိုအပ်ပါတယ်အဲကျွန်တော်တို့ရဲ့နိုင်ရည်မှုတွေနဲ့စန့်ကျင်ဘက်တစုံတရာမရှိဘူးဆိုရင်တော့ဒီအလုံးနဲ့ဒီ NCA မှာလက်မှတ်ထိုးဖို့ကျွန်တော်တို့စဉ်းစားတွားကြပါလိမ့်မယ်လို့အဲ့လိုအမြင်ရှိပါတယ်
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာနိုင်ငံတော်တမရဦးသိန်းစင်ခေါင်းဆောင်နဲ့အစိုးရတက်လာပြီးတဲ့နောက်2012ခုနှစ်နှစ်ကုန်ပိုင်းမှာငြိမ်းချမ်းရေးဆွေးနွေးခဲ့ရာက2013ခုနှစ်နိုဝင်ဘာလမှာ UPWC နဲ့ NCCT တို့စတင်ဆွေးနွေးခဲ့ပါတယ် UPWC နဲ့ NCCT တို့အကြားမှာပြည်ရင်းပြည်ပမှာအလွတ်တဘော22ကြိမ်နဲ့တရားဝင်9ကြိမ်ဆွေးနွေးပြီးတဲ့နောက်နောက်ဆုံးမူကြမ်းကိုအတည်ပြုခဲ့တာဖြစ်ပါတယ်ဒီလိုအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းဆွေးနွေးနေတဲ့တစ်ချိန်တည်းမှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ
်။ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီသတင်းတစ်ပုဒ်တင်ပြပေးချင်တာကတော့တရုတ်နိုင်ငံကနေဥဆောင်မဲ့အာရှဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုဘဏ်AIIB မှာမြန်မာနိုင်ငံကအဖွဲ့ဝင်ထားပြီးဖြစ်ပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းတွေအတော်လေးလိုအပ်နေတဲ့မြန်မာနိုင်ငံအတွက်အကျိုးရှိနိုင်တာမို့အခုလိုမျိုးအဖွဲ့ဝင်ရတာဖြစ်တယ်လို့သမရရဲ့စီးပွားရေးအကြံပေးကပြောပါတယ်။တရုတ်နိုင်ငံကဦးဆောင်မဲ့ AIIB ဖန်ကတော့အဖွဲ့ဝင်တွေကိုဒီကနေ့မတ်လကုန်နောက်ဆုံးထားပြီးခေါ်ယူထားတာမှာတော့အမေရိကန်နဲ့ဂျပန်တို့ကပါဝင်ခြင်းမရှိသေးပါဘူး။အခြေအနေအသေးစိတ်ကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။တရုတ်နိုင်ငံကဥဆောင်ပြီးဒေါ်လာတန်ထောင်ပေါင်းများစွာမတည်မဲအာရှဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုဘဏ် AIIB မှအဖွဲ့ဝင်တွေအဖြစ်မြန်မာအပါအဝင်အာဆီယံနိုင်ငံတွေနောက်ရုရှားနဲ့အနောက်နိုင်ငံတွေစုစုပေါင်းနိုင်ငံပေါင်း40ကျော်အမည်စင်ထည့်ဝင်ထားပြီးဖြစ်ပါတယ်။ဒါ့ပြင်လို့လည်းအမေရိကန်ပြည်ထောင်စုနဲ့ဂျပန်တို့ကတော့တရုတ်ကဥဆောင်မဲ့ AIIB မှမပါဝင်သေးပါဘူး။မြန်မာနိုင်ငံကတော့အဖွဲ့ဝင်အဖြစ်ပါဝင်နေပြီလို့မြန်မာသမရရဲ့စီးပွားရေးအကြံပေးစီးပွားရေးပညာရှင်ဒေါက်တာဇော်ဦးကအခုလိုပြောပါတယ
်ကျွန်တော်မြန်မာနိုင်ငံကဒီအာရှန်နိုင်ငံနေအလားတူပဲအဖွဲ့ဝင်ဖြစ်နေပါပြီသူပမာအချိန်ရှိွေးတော့သူတို့စခေါ်နေပါပြီအဓိကတော့သူကအခြေခံဆောက်ဦးတွေဒီဆောက်တဲ့လုပ်ငန်းတွေမှာဒီသက်သာတဲ့ဒုနုံနိုင်ငံကြီးဖို့ဖြည့်ဆင်းထားတဲ့ဒီဘဏ်ဖြစ်ပါတယ်ဒီအဓိကတော့သူကခေကံဆောင်လေဆောက်လေလုပ်ငန်းကိုပို့ပြီးတော့ဒီအာယုံဆိုင်ပြီးတော့တုံးမဲ့ဒါအထူးပြုထားတဲ့ပြည်သက်ဘဏ်တစ်ခုအနေနဲ့သူတို့ဒါထူထောင်တာဖြစ်ပါတယ
်တရုတ်နိုင်ငံကဥဆောင်မဲ့အာရှဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုဘဏ်ဟာဒေတာရင်းမှာအရေးပါတဲ့ဘဏ်တစ်ခုဖြစ်လာနိုင်ပြီးဒေတာရင်းဖွံ့ဖြိုးရေးကိုဦးစားပေးနိုင်တာကြောင့်မြန်မာနိုင်ငံအနေနဲ့အဖွဲ့ဝင်ခဲ့တာလို့စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကပြောပါတယ
်သူတို့မြန်မာနိုင်ငံကလည်းဒီခေကံဆောင်လေဆောက်လုပ်တဲ့ကိစ္စတွေမှာဒါများဒီလိုအပ်နေတဲ့ဒီနိုင်ငံတစ်ခုလည်းဖြစ်တယ်ပြီးတော့ကျွန်တော်တို့ဒီအခြေတော်အာရှနိုင်ငံတွေကြားမှာကြည့်မယ်ဆိုရင်လည်းဒီပေါ်တူဂီနေသားရအခြေတော်အာရှရောအခြေအာရှရောနောက်ပြီးတော့တောင်အာရှ ဒီဒေသကြီးတွေနဲ့ပါဆက်ဆံနေတဲ့နိုင်ငံတခုဖြစ်တဲ့အတွက်ကြောင့်လို့သူတို့ဖြင့်နမဆက်ဆံရေးနဲ့တခြားပို့ဆောင်ရေးလုပ်ငန်းတွေမှာအချက်ချကြတဲ့နိုင်ငံတခုဖြစ်တာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဒီ AIB ရဲ့အဟိုဥစားပေးစင်စားခံရတဲ့နိုင်ငံတွေထဲမှာမနင်္ဂဟာလေတခုပါဝင်ဖြစ်နေမယ်လို့ယူဆလို့ရပါတယ
်လက်ရှိမှာလည်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်ကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တို့ကချင်းငွေတွေပေးနေတာပါဒါပေမဲ့လည်းလိုသလောက်ချင်းငွေရရှိရေးအတွက်တခြားဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ရှင်းပြိုင်နေရတဲ့အခြေအနေမှာရှိနေတာပါအခုလိုတရုတ်ကဥဆောင်မဲ့ AIIB အကောင့်အထည်ပေါ်လာရင်တော့မြန်မာနိုင်ငံအတွက်ရွေးချယ်စရာပိုပြီးတော့ရှိလာတဲ့အနေအထားဖြစ်တယ်လို့လည်းသမရရဲ့စီးပွားရေးအကြံပေးတဦးဖြစ်သူဒေါက်တာအောင်ထွန်းသက်ကပြောပါတယ်
ကျော်လို့လေဟိုဒီ World Bank အနေနဲ့ကတော့ဟိုနော်ဟိုကိုလိုချင်တဲ့ဟာဟို project တွေကတော့ရှိရတာပဲရှိရတဲ့ခါမှာလုံလောက်တယ်မလုံလောက်တယ်ကကိုလိုချင်တဲ့ပုံမှာမူတည်တော့သူကလည်းဒါဟိုစီးပွားရေးအနေနဲ့ဟိုဟာဖြစ်တယ်ဟို economic viable ဖြစ်တယ်လို့အတိုင်းရှိတယ်ကျွန်တော်သူကလည်းရှိရတယ် IMF လည်းဒီလိုပါပဲ ADB လည်းခါလို့ကြီးနေရတယ်ဆိုတော့ဟိုဒီ regional bank တွေကရှိရတော့ဟိုမဆမ်းပါဘူးနော်ဒီ infrastructure တွေရှိနေတာအဲ့တော့ဟိုဒီ choice ရရင်ချိုးစီနည်းနည်းရလို့ရတာပေါ့ဒီတစ်ခုရမို့ပဲနဲ့နောက်ချိုးကြရင်လည်းကိုယ့်တဲ့ပူကောင်းတာပေါ့နော်အဲ့လိုပဲစဉ်းစားတာပ
ါအခုအစ်စ်ထွက်ပေါ်လာဖို့ရှိတဲ့အာရှဖွံ့ဖြိုးရေးရင်းနှီးမြှုပ်နှံမှုဘဏ် AIIB ကနေမြန်မာနိုင်ငံအတွက်လိုအပ်တဲ့အခြေခံအဆောက်အဦတည်ဆောက်ရေးဆိုင်ရာချင်းငွေတွေကိုအတွန်းနှုံးနည်းနည်းနဲ့ရနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်2012ခုနှစ်ကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့အစဉ်ခံစားချက်အရဆိုရင်တော့လမ်းပန်းဆက်သွယ်ရေးနဲ့သေယူပို့ဆောင်ရေးမှာမြန်မာနိုင်ငံဟာအတော်လေးအခြေအနေဆိုးနေတာဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကသတ်မှတ်တဲ့လမ်းပန်းဆက်သွယ်ရေးနဲ့သေယူပို့ဆောင်ရေးအစဉ်သတ်မှတ်ချက်အရကမ္ဘာနိုင်ငံပေါင်း155နိုင်ငံထဲမှာမြန်မာနိုင်ငံကအဆင့်133မှာရှိနေတာဖြစ်ပါတယ်ရှင
်။မတ်သိန်ဂီထိုင်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကချင်ပြည်နယ်ဘက်ကမြေပြိုကျတဲ့သတင်းကိုမတင်ပြခင်မှာအမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်တဲ့ကျောင်းသားတပည့်ရဲ့နောက်ဆုံးရအခြေအနေတင်ပြပေးခြင်းပါတယ်။ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်တပည့်ကိုအားပေးကူညီခဲ့တဲ့မင်းညံမျိုးက1988ခုနှစ်အထက်ပမာပြည်ဘက်ကသားများအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းကိုတန့်စင်ကိုအာဏာပိုင်တွေဘက်ကဆွေးနွေးမယ်ဆိုပြီးတော့ခေါ်ယူခဲ့ပြီးတဲ့နောက်မှာတော့ကိုတန့်စင်ကိုပုံမှန်905နိုင်ငံတော်အကြီးညိုပြက်စီမှုအပါအဝင်ပုံမှန်3ခုနဲ့တရားဆွဲဆိုလိုက်ပါတယ်အဲ့ဒီနောက်မှာတော့သူ့ကိုမြင်းညံထောင်ကိုပေးပို့ပြီးတော့ဒီဖန်စီထိမ့်သိမ့်လိုက်ပါတယ်သတင်းအပြည့်စုံကိုတော့မအေးမာကတင်ပြပေးထားပါတယ်ရှင
်ပြီးခဲ့တဲ့မတ်လ28ရက်နေ့တုန်းကတော့ဖန်စီခံနိုင်ရတဲ့ចောင်းသားတွေပြန်လွတ်ပေးရေးတောင်းဆိုဖို့လူစုနေစင်မှာပဲအာဏာပိုင်တွေကမြင်းညံမျိုးကចောင်းသားနဲ့ရက်သားတချို့ကိုအကြမ်းဖက်တမ်းဖန်စီခဲ့တာပါမြင်းညံဒီဂရီကောလိပ်ကចောင်းသား2ဦးပါဝင်5ဦးကိုတော့ပုံမှန်3ဦးနဲ့တရားဆွဲဆိုပြီးမြင်းညံထောင်ကိုချက်ချင်းပို့ခဲ့ပါတယ်မတ်လ30ရက်နေ့တုန်းကတော့အထက်ပမာပြည်ဘက်ကသားဥက္ကဋ္ဌဟောင်းကိုတက်စင်ကိုစစ်ဆေးစရာရှိတယ်ဆိုပြီးလက်ထိတ်ခတ်ဖမ်းဆီးခဲ့ကြောင်းမြင်းညံမျိုးကဒေသခံတဦးကပြောပါတယ
်ရဲစခန်းကခဏခေါ်လိုက်တာလေအဲမတ်တည့်ရဲစခန်းကခဏခေါ်တဲ့အချိန်မှာဒီကြွတွေ့ရင်လည်းတခါရဖမ်းထားလိုက်တာအဲကြွအမှုကတော့1435ခါပြီးရဲ့
ကျောင်းသားတွေရဲ့တပိတ်ကိုဝိုင်းဝန်းကူညီခဲ့ပြီးပါဝင်ခဲ့တဲ့ကိုတန့်စင်ဟာ1988ခုနှစ်ကဆေးသက်ကတော့နောက်ဆုံးနှစ်ကျောင်းသားဖြစ်ပြီးနှစ်ရှည်ထောင်နှံများချမှတ်ခံခဲ့ရသူဖြစ်ပါတယ်ပြန်လည်လွတ်မြောက်လာပြီးတဲ့အချိန်မှာတော့သူ့ကိုကျောင်းတက်ခွင့်မပေးတော့ပါဘူးအခုအမျိုးသားပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုတွေမှာသူဟာတက်ကြွစွာပါဝင်ခဲ့တာကြောင့်အခုလိုမျိုးဖမ်းဆီးခံရတာဖြစ်နိုင်တယ်လို့လည်းမျိုးကန်တွေကဆိုပါတယ်ကျောင်းသားတွေကိုပြန်လွတ်ပေးဖို့အတွက်တောင်းဆိုဆန္ဒပြခြင်းဟာစူပူအောင်လှုပ်ဆော်တာမဟုတ်ကြောင်းပုံမှန်တွေဟာပြင်းထန်လွန်းနေဆိုပြီးမျိုးကန်တွေကဆိုပါတယ
်28နှစ်နေမှာကျောင်းသားတွေအပြင်ကိုမထွက်ရဘူးကျောင်းသားတွေကဘယ်လိုကောင်းလဲလမ်းမပေါ်တက်ပြီးဒီသူတို့လာကြတော့ကျူးကျော်တန်လေးတိုင်ရင်တိုင်လာပဲရှိတယ်။လမ်းကမလျှောက်သေးဘူး။အဲဘေးမှာရှိတဲ့ဒီကလည်းလမ်းလျှောက်တာလည်းမပါဝင်းရတယ်လို့ပဲပြောလို့မရသေးဘူးပေါ့နော်။ငါကသာဝင်ကြီးအောင်လို့ကျွန်တော်ကဒီမိန်ကုန်းပြောတာစကားပြောတာဘာမှမရှိသေးဘူးပေါ့
။ဘကတခေါင်းဆောင်ကိုနန္ဒဆင်အောင်ရဲ့ဖခင်လည်းဖြစ်ရှေ့နေတူလည်းဖြစ်တဲ့ဦးထေးကတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးလှုပ်ဆောင်နေတဲ့ကျောင်းသားတွေကိုအခုလိုမျိုးလိုက်လံဖမ်းဆီးနေတာဟာပြန်လည်တင့်မြတ်ရေးကိုဥမတီပဲချိန်မုံလို့တဲ့သဘောတဘာဝတွေကိုသာအစိုးရဘက်ကလှုပ်ဆောင်နေတယ်ဆိုပြီးဝေဖန်ပြောဆိုလိုက်ပါတယ်
။ဒါကျောင်းသားတွေကရာဇဝင်လည်းတိုက်ခိုက်ပါဘူးသူတို့ကဒီအမျိုးသားပညာရေးဥပဒေပြင်ရင်တက်တက်ပါပဲ။ဒါဒီနေ့ဒီလိုအဲ့ဒီစိတ်ကပ်ပဲရှိပါတ
ယ်အမျိုးသားပညာရေးဥပဒေပြင်ဆင်ပြောင်းလဲရေးကျောင်းသားလှုပ်ရှားမှုတွေကြောင့်လက်ရှိတာဝန်ချင်းထောင်မှလူ80ဦးထိမ့်သိမ်းခံရရသလိုမြင့်ကြံထောင်မှလည်း6ဦးထိမ့်သိမ်းခံရပါတယ်ဒ Dabin, Leberamio ma, Pansi Kayabi, Amagane, Pialola, Setta Uhale, Poma Tongune, Diasso, Canayadalu, Eari, Dine, Dine Binet, Chomale, Poma Sashitine, Jonariga, Diasso, Kayamurishini Raba, Dabin, Jonalo Shamugo, Tokan, Abbe Durigule, PRP Murishini Bare. Dietwe, American Nanga Bawi, Nanganaga, Luque, Loshani Duriga, John Arigo, Pianlo Pebo Dread, Downso Nidalo, Piringa Ludu achieved you for a city in air. Tetra Loshadurigale, John Ari Poma, a champion named Ninga Murigo, Gangwe Shoshani Javare, Dabjin, John Ari, and Yazo Pianlo Pebo Gule, Downso Nijavare, Yama Soya Pianjai when you tanagaro. Don't say John Ari, Media the Marine, a mutami and mutang Azego, the same Mimian Pipian Lubega Pijan Jinya Tavareshe.
May Martin Pia Pigera Piparishe, View American Tayet, Nababa season ego, Nasin Niara Pipare, Sabiro Kachin de Dabaga, Mipu Jamu Chinigo, Dimbia Pijamare, Kachin Dine Pagan de Dabama, Manedonga, Mipu Jamu Pikebare, Lukoya de Somido, Lumia Pia Tanya Yashigebare. ဒီနေ့ထဲမှာကချင်ပြည်နယ်ဖားကန်ဘက်မှာတုံးကျင်အထိမြေပြိုကျမှုတွေဖြစ်ခဲ့ပြီးတော့လူဟာရာခနန်းလောက်တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကုညီကဲဆဲရဲ့လုပ်ငန်းအခြေအနေနဲ့အတူသတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မမေခသတင်းပေးပို့ထားတာနားဆင်ကြပါရှင်။ဟုတ်ကဲ့ပါ။ဖားကန်ဒေသမှာအခုလိုမြေပြိုခဲ့တာမနေ့ကပြိုကျမှုအပါအဝင်ဒီတစ်နှစ်ထဲမှာဖြစ်ပွားခဲ
င်ထားပါတယ်ဒေသခံတွေဘက်ကတော့လူအယောက်30နီးပါးတည်ဆုံနိုင်တယ်လို့ပြောဆိုထားပါတယ်ဒီအပေါ်မှာဒေသခံအချို့ကအစိုးရအနေနဲ့စွန့်ပစ်မြေပုံပြိုကျမှုမှာစနစ်တကျကယ်ဆယ်ရှာဖွေရေးလှုပ်ဆောင်မှုတွေမလှုပ်ဆောင်ခဲ့တာကြောင့်တည်ဆုံခဲ့သူစရင်ကိုတိကျစွာမထုတ်ပြန်နိုင်ဘဲလက်တွေ့အမှန်တည်ဆုံသူတွေထက်ယုံနေနေရတာဖြစ်တယ်လို့ပြောဆိုလိုက်တာပါအစိုးရရဲ့ကယ်ဆယ်ရှာဖွေရေးလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးဖားကန့်ဒေသခံတဦးဖြစ်တဲ့ဦးထွန်းကြီးကအခုလိုပြောပါတယ်
ကိုရောက်ဆယ်အောင်လုံးပေါ်လာတဲ့အခါမှာစက်မတူဘူးအခုကရေကြီးပြိုပြီးဆိုကြရကကုမ္ပဏီကနေပြီးလုံးဝပြန်မပေါ်တော့အကောင်စရင်ဖြတ်လိုက်တယ်ပြန်ပေါ်ရင်သူတို့ဇလတ်ရှုပ်မယ်နောက်ဒီကအနာပိုင်းတွေကပြဿနာတက်တယ်ဘာလို့လဲဆိုသူတို့ခွင့်ပြုပေးထားတာကုမ္ပဏီဆိုတာကတော့သူတို့ဥပဒေပေးမယ်သူတို့ခွင့်ပြုပေးအောင်လုပ်မယ်ပြီးရင်သွားပြစ်မယ်ပြိုတဲ့အပေါ်မှာသူတို့လည်းမယော်ဘူးလေအဲ့ဒီကကြတော့ပြိုတဲ့အခါတိုင်းမှာသူတို့ကမြေစာတွေကိုပြန်မပေါ်ဘူးဒီတိုင်းနဲ့ထားထားပြီးတော့အဲ့ဒီအပေါ်မှာထပ်ဖို့လိုက်တယ
်ဒီလိုသုံးချိန်တိုင်းတိုင်းစွန့်ပစ်မြေပြိုကျခဲ့တာနဲ့ပတ်သက်ပြီးမြေစာပုံစွန့်ပစ်နည်းစနစ်ကိုပြန်လည်ပြုပြင်ဖို့လှုပ်ဆောင်နေတယ်လို့ဖားကန့်အုပ်ချုပ်ရေးမှူးဦးတင်ဆွေမြင့်ကပြောပါတယ်မြေစာပုံပြိုကျမှုမှာရေမဆေးကြောက်သမားတွေအနေနဲ့အန္တရာယ်အရာတားမြစ်ထားတဲ့နေရာတွေမှာအသက်ဆွန့်ရှာဖွေမှုတွေကြောင့်ဒီလိုမလိုလားအပ်မှုတွေဖြစ်နေရတယ်လို့လည်းသူကပြောပါတယ်
ကျွန်တော်ခုအဖွဲနဲ့ပေါ့အဖွဲနဲ့ကျွန်တော်တို့ရှင်းပြပြီးတော့ကျွန်တော်တို့ကွန်ရှင်မြေသာပေါ်ပြူနိုင်တဲ့လက္ခဏာရှိတဲ့ဟာတွေကိုကျွန်တော်တို့အရန်သားတွေပြုလုပ်လို့ပြီးတော့အဲ့ဒီမှာရေမစေးတွေပုံဝန်နိုင်အောင်ကျွန်တော်တို့ကပညာချက်တွေထုတ်ပြီးတော့ဆောင်ရွက်ဖို့လို့စီစဉ်ထားတယ်ဗျအခုကျွန်တော်တို့မြေသာပေါ်ပြူတယ်ပြူတဲ့နေရာပြူရာကြီးအသည့်အတန်းနဲ့ကိုဘေးမှာသက်ဆွန်ဆောင်များရှာနေတဲ့လူတွေကလည်းအများကြီးဗျ
ဖားကန့်ဒေတာမှာစွန့်ပစ်မြေသာပေါ်ပြူချမှုကြောင့်လူသေးဆုံးမှုတွေမကြာခဏဖြစ်လေရှိပြီး2009ခုနှစ်ကမြေပြိုမှုကြောင့်လူ20နီးပါးသေးဆုံးခဲ့ရပါတယ်2010ခုနှစ်မှာတော့မြေစာပုံပြိုကျမှုကြောင့်လူ90နီးပါးသေဆုံးခဲ့ရပူပါတယ်ဒီလိုသေဆုံးမှုတွေမှာအစိုးရထုတ်ပြန်မှုနဲ့ဒေသခံတွေပြောဆိုမှုမှာကွဲလွဲလျက်ရှိပါတယ်စွန့်ပစ်မြေပုံပြိုကျမှုတွေဟာဒီနှစ်ဇန်နဝါရီလမှာတစ်ချိန်မတ်လမှာတစ်ချိန်ဒီလမေ30မှာတစ်ချိန်စုစုပေါင်း3ချိန်ဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်ပွားခဲ့တဲ့3ချိန်အတွင်းမှာလူပေါင်း15ဦးထက်မနည်းတေဆုံးခဲ့ကြောင်းအစိုးရဘက်ကထုတ်ပြန်ထားပြီးဒေသခံတွေဘက်ကတော့လူပေါင်းရာခဏန်းနီးပါးတေဆုံးခဲ့တယ်လို့ပြောဆိုကြပါတယ်ရှင်
ဖီယိုမြန်မာပိုင်းရဲ့သတင်းတော့မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အင်္ဂါညပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဒီဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အင်္ဂါနေ့ညတဲ့လေလိုင်းအစီအစဉ်နဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာကြမ်းပါရှင်မတ်လ31ရက်နေ့အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုည10နာရီထိတိုက်ရိုက်လှုပ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့လိုင်းနိုမီတာ24 kHz 1239လိုင်းနိုမီတာ25 kHz 1196လိုင်းနိုမီတာ32 kHz 9323နဲ့လိုင်းနိုမီတာ57 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မကြခင်မှာအင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ဒီအကြောင်းမတင်ဆက်ခင်မှာအမေရိကန်နိုင်ငံရေးအကြောင်းကိုတင်ပြပေးခြင်းပါတယ်ကိုသိန်းထိုင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်အီရန်ရဲ့နျူကလ িয়ার အစီအစဉ်အတွက်မူပေါင်းတစ်ခုချမှတ်သဘောတူနိုင်ရေးဒီကနေ့အင်္ဂါနေ့ညသကောင်းရံချင်းကိုနောက်ဆုံးအဖြစ်သတ်မှတ်ထားတာကြောင့်လဲညှိနှိုင်းရေးမှုတွေသဘောတူညီချက်ရဖို့အပြင်းအထန်ကြိုးပမ်းနေကြသလိုကမ္ဘာနိုင်ငံအသီးသီးကလည်းဂျနီဗာမှာကျင်းပနေတဲ့ဆေးဆက်ညီနိုင်ပွဲတွေကိုအာရုံစိုက်နေကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကခက်ခဲတဲ့ပြဿနာတချို့ညီနိုင်မှုကြံနေသေးတယ်လို့ပြောဆိုသလိုအီရန်ညီနိုင်ရေးမှုအဘက်စ်အဂဂျီကတော့သဘောတူညီချက်ကိုအင်္ကာဓမ္မမှုဗိုလ်ဒူးနေလောက်မှာရနိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောထားခဲ့တာပါ။အမေရိကန်သမ္မတအင်ဂျီရောကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်အားငြိမ်းချမ်းတဲ့ဤအတွက်အသုံးပြုမယ်ဆိုတာနိုင်ငံတကာကယုံကြည်လက်ခံလာအောင်တည်တည်ပြဖို့နဲ့သဘောတူညီချက်ချမှတ်နိုင်ရေးကိစ္စကအီရန်ပေါ်မှာသာမူတည်တယ်ဆိုပြီးပြောဆိုထားခဲ့တာပါဆွေးနွေးပွဲနဲ့သွားလာလှုပ်ရှားမှုတွေကိုနောက်ဆုံးအချိန်ထိတွေ့နေရပေမဲ့လည်းသဘောတူညီချက်ရနိုင်မရနိုင်အဆုံးအပြတ်ပေးရေးကိစ္စဆွေးနွေးပွဲမှာပါဝင်တက်ရောက်နေတဲ့ထိတဲ့အရာရှိတွေနောက်ဆုံးအချိန်မှာတော့သဘောထားတွေထုတ်ဖော်ပြောဆိုတာမတွေ့ရပါဘူးအမေရိကန်သမ္မတအင်ဂျူရောကတော့ဆေးသက်ဆွေးနွေးမှုတွေမှာအများသုံးလေးသုံးတာရှိတဲ့အတိုင်းသဘောတူညီချက်ရရေးကတစ်ဖက်လူအပေါ်မှာမူတည်နေတယ်ဆိုပြီးပြောဆိုထားခဲ့တာပါအင်မီရောပြောရေးဆိုခွင့်ရှိသူ Josh Anik ကခုလိုပြောပါတယ
် Ultimately it's time for the Iranians to send
ဆုံးသတ်အနေနဲ့ Iran ဘက်ကနိုင်ငံတကာမိသားစုကိုတိတိကျကျသတင်းစကားပားရပါတော့မယ် Nuclear အရေးဂရီးကဝတ်တွေနဲ့အညီတကယ်အလုပ်လုပ်မလို့သူတို့အခိုင်အမာပြောခဲ့တဲ့အတိုင်းဒီအစီအစဉ်ဟာ Nuclear လက်နက်ထုတ်ဖို့မဟုတ်ဘူးဆိုတာတတ်သိပြရမှာပါဂရီးအတိုင်းသာတီးမယ်ဆိုရင်တော့သူတို့ဘက်ကမတ်လမကုန်ခင်သဘောတူညီချက်ရယူသင့်ပါတယ
် Iran ဘက်ကတော့သူရည်တည်တောင်းဆိုထားတဲ့အတိုင်းသဘောတူညီချက်တွေရဖို့ဆိုရင်နိုင်ငံတကာရဲ့ရည်ရွယ်ပိတ်ဆို့မှုတွေကိုချက်ချင်းဖျက်သိမ်းပေးရမယ်ဆိုပြီးတောင်းဆိုနေပါတယ်။ဒေတာတွင်အစ္စရေးဘက်ကလည်းအီရန်နဲ့သဘောတူညီချက်မယူဖို့ဆက်ပြီးတော့ကန့်ကွက်ပြောဆိုနေပါတယ်။အီရန်နဲ့သဘောတူညီချက်ရရေးကြိုးပမ်းချက်တွေဟာတစ်ဖက်သက်လေးပေးတဲ့သဘောတူညီချက်မျိုးဖြစ်ပြီးအီရန်ကိုအသာစီးအောင်လှုပ်ပေးသလိုဖြစ်လိမ့်မယ်ဆိုပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကသတိပေးပြောဆိုထားတာပါ။
အခုလောလောဆယ်ရယူနိုင်တဲ့သဘောတူညီရဲ့အတိုင်းဆိုရင်ကျွန်တော်တို့ဘက်ကစိုးရိမ်တဲ့အခြေအနေထက်တောင်ပိုဆိုးပါတယ်ဒီလိုအန္တရာယ်ကြီးတဲ့အပေးယူလုပ်နေတဲ့တစ်ချိန်တည်းမှာပဲရေမင်မှာဆိုရင်အီရန်ရဲ့လက်ဝေကံအဖွဲ့တွေတိုင်းပြည်အတွင်းနေရာအနှံပြားကိုသိမ်းဖို့ကြိုးစားလာတာတွေ့ရမှာပါမဟာဗျူဟာကျတဲ့ဘက်အယ်မန်ဒါရေလက်ကြားကိုသိမ်းဖို့ပြင်ဆင်လာတာပါတကယ်လို့သိမ်းသွားမိရင်ကမ္ဘာရေချောင်းပိုင်နဲ့ရေနံတင်ပို့မှုချိန်ခွင်ရှာပြောင်းသွားနိုင်တဲ့အန္တရာယ်ရှိပါတယ်
အီရန်နဲ့ဆေးဆက်ဆွေးနွေးဒီလာတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဥဘမအပေါ်မှာ Republican Party ဝင်တို့ကဝေဖန်ကန့်ကွက်ခဲ့ကြပါတယ်။သမ္မတဤပြီးတော့ပြောရေးဆိုခွင့်ရှိသူ George Arnest ကတော့တန်တမာရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးအခုလိုခုခံကာကွယ်ပြောဆိုပါတ
ယ်
။ Iran ကို nuclear လက်နက်မရအောင်အကောင်းဆုံးဟန်တားနိုင်မယ့်နည်းလမ်းကတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တန်တမာရေးရနားချတိုက်တွန်းတဲ့နည်းလမ်းမှာ Iran ဘက်က nuclear လက်နက်ထုတ်လုပ်နိုင်တဲ့နေရာတွေကိုသူ့သဘောနဲ့သူပိတ်ပစ်လိုက်ဖို့ပါပဲ။ဒီလိုလုပ်ဖို့အတွက်အီရန်အနေနဲ့ခါတိုင်းနဲ့မတူတဲ့ဂရိကဝတ်တွေပေးဖို့လိုတယ်လို့လိုက်နာဆောင်ရွက်ဖို့လည်းလိုပါတယ်
။အီရန်နဲ့သဘောတူညီချက်ရရေးဆေးဆက်ညီနိုင်မှုတွေထဲမှာအီရန်ဘက်ကနျူကလ িয়ার တပ်ပေါင်းဗိုလ်တွေကိုအသေးစိတ်စစ်ဆေးခွင့်ပေးဖို့ကိစ္စလည်းပါဝင်ပါတယ်။ဒီကိစ္စကဆွစ်ဇာလန်မှာဆွေးနွေးနေတဲ့ညီနိုင်မှုတွေရဲ့နောက်ကွယ်ကပါတဲ့အဓိကအကြောင်းအချက်တစ်ခုဖြစ်ပါတယ်။လောလောဆယ်တော့သဘောတူညီချက်ရရေးနောက်ဆုံးသတ်မှတ်ထားတဲ့နိုင်ငံပိုင်းကိုနီးကပ်လာနေပြီးအချိန်မကျန်တော့ဘူးလို့တောင်ပြောရမှာဖြစ်ကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
ခုချိန်ကစပြီးတော့အင်္ဂါညဒဲလီလိုင်းအစီအစဉ်စတင်တော့မှာဖြစ်ပါတယ်။ကိုအောင်လွင်ဦးကစီစဉ်တင်ဆက်ပြီးတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူတင်ဆက်ထားတာကိုနားဆင်ကြည့်ကြရအောင်ပါရှင်။
တော်ရရှိမြတ်ခင်ဗျာကွယ်လွန်သူစဝင်းစင်ကူဦးကြီးကျော်လီကွန်ယူဟာတိုက်ပီကိုခင့်မိပြီးစီးပွားရေးမှာထိတ်တန့်ရအောင်ဖန်တီးပေးတဲ့သူဖြစ်နေထင်ရှားပါတယ်ဒါပေမဲ့လည်းတစ်ဖက်မှာတော့တိုက်ပီအနာကိုထိန်းချုပ်တာတိုက်ခတ်နေကိုနှိကွတ်တာမျိုးလိုနှုတ်လက္ခဏာတွေလည်းရှိပါတယ်ဒီလိုစင်ကူရဲ့အားနည်းချက်အားတာချက်တွေကနေမြန်မာနိုင်ငံအနေနဲ့သင်ငန်းစာယူနိုက်တာတွေနမူနာယူနိုက်တာတွေဘာတွေရှိလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့ရည်ရွယ်ထားပါတယ်ပထမဆုံးအနေနဲ့ကတော့တစ်ချိန်လုံးကမြန်မာနိုင်ငံကိုတော့အားချခဲ့ရတဲ့စင်ကူနိုင်ငံကအခုဆိုလို့ရှိရင်အခြေအနေကလုံးဝပြောင်းပြန်လို့ဖြစ်နေတာကိုကျွန်တော်တို့ဆွေးနွေးချင်ပါတယ်အခုထိတော်မှာပဲစင်ကူနိုင်ငံမှာမြန်မာနိုင်ငံကိုအားချလို့တစ်ချိန်လုံးကပေးထားတဲ့မြန်မာနာမည်နဲ့လမ်းတွေဘာတွေဆိုတာလည်းရှိနေတော့မှာဆိုတော့စင်ကူနိုင်ငံကကျွန်းနိုင်ငံဖြစ်တဲ့မြန်မာပြည်လိုလဲတန်းသားတွေကမြန်မာဆဆမရှိတာမျိုးလို့ပထဝီရခြားနာချက်တွေရှိပါတယ်ဒါပေမဲ့လည်းဒီမြန်မာနိုင်ငံနဲ့စင်ကူအခြေအနေကလုံးဝပြောင်းပြန်လို့ဖြစ်သွားတာအဓိကအဖြစ်ဘာကြောင့်လို့ရေဘီယာတုံးသက်လို့ရနိုင်မလဲကျွန်တော်အရင်ဆုံးတော့ဆွေးနွေးပွဲအတွက်ကိုကျော်လင်းဦးရောက်နေပါတယ်ကိုကျော်လင်းအရင်တော့ကျင်းရုံမီတုံးတက်ပေးပါလားခင်ဗျအ
ဲအဓိကကျွန်တော်မြင်တာကတော့ဒီဒီကွန်ယူအနေနဲ့စင်ကာပူနိုင်ငံကိုထူထောင်တဲ့နေရာမှာအဓိကအချက်နှစ်ချက်ကိုဦးစားပေးပြီးတော့မှအဲလှုပ်ဆောင်တယ်လို့ထင်ပါတယ်ဆိုပေမဲ့တစ်ချက်ကတော့တရားဥပဒေစိုးမိုးရေးပေါ့နော်ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့တော့ဒါအာဏာရှင်ဆန်ဆန်လို့ပဲလူတွေကတခြားလူတွေကဝေဖန်တယ်လို့ပဲဒါပြင်းပြင်းထန်ထန်ကိုဒီအခွင့်အရေးမှုပါပြောင်ရေးလိုကိစ္စမျိုးတွေနောက်မူရေးဆေးဝါးလိုကိစ္စမျိုးတွေမှာပြင်းပြင်းထန်ထန်အပြစ်ပေးရေးယူတာတွေနောက်စင်ကာပူနိုင်ငံမလို့အကြောင်းကိုပြောလိုက်လို့ရှိရင်ကျွန်တော်တို့ချိန်ချန်လိုကိစ္စမျိုးကအင်တာနက်မှာကြီးပါတယ်ဒါတော့ဥပဒေချိုးဖောက်မှုတခုအဲပေါ်ပေါက်ဖို့လို့ရှိရင်အပြစ်ပေးရေးယူတဲ့နေရာမှာထောင်ချတာတွေမဟုတ်ပဲနဲ့ဒီလျှက်စစ်ချိန်နဲ့ရိုက်ပြီးတော့မှဒါအပြစ်ပေးရေးယူတဲ့ဟာမျိုးတွေကဒါလူခွင့်ရေးရှုတော့ကကြည့်ရင်တော့မှတော်တော်လေးဝေဖန်ခံရတဲ့အနေအထားမျိုးတောင်ဖြစ်ပါတယ်အဲ့တော့ဒီအုပ်ရေးစုံရေးကိုအဲဒီဒီကံယူနေတဲ့ဥဒပေးပြမှာလုတ်တယ်လို့ကျွန်တော်မြင်ပါတယ်။နောက်တစ်ခုကဒုတိယတစ်ချက်အနေနဲ့ကတော့ဒီစင်ကာပူနိုင်ငံမှာရှိတဲ့ဒီဒီမိုကရက်တစ် institution တွေအလုပ်လုပ်အောင်ဒါဒီကံယူနေနဲ့အများကြီးလုတ်တယ်လို့ပြောပါတယ်။ဟိုကျွန်တော်မြင်ပါတယ်။အဲ့တော့ဟိုဒီကံယူလို့ပုံပေါ်ပြောတာဒီမိုကရက်တစ် institution တွေကိုလုံးလုံးအောင်လုပ်တယ်လို့ပြောရင်တော့ဝေဖန်ကြရည်အများကြီးရှိတယ်ဒါပေမဲ့အဲ့ဒီပုံမှန်ကြည့်ရင်တော့ရေကောက်ပွဲတွေကိုပုံမှန်လုပ်အောင်သူတို့စူးစမ်းတယ်နောက်တစ်ခုကရှုတော်တွေအသက်ဝင်အောင်သူတို့စူးစမ်းတယ်အတိုက်ခံပါတီအတိုက်ခံနိုင်ငံရေးအေးပါတီရှိအောင်သူတို့ဒါကိုခွင့်ပြုပေးတယ်တဖြည်းဖြည်းနဲ့ဒါဒီလိုကနေတစ်ချက်တဖြည်းဖြည်းနဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုလုပ်ရင်းနဲ့လုပ်ရင်းနဲ့ကစင်ကာပူနိုင်ငံမှာဒီအတိုင်းရောက်သူဒီတော့ရဲ့အနာရပါတီရဲ့ဒီအနာရပါတီကိုထောက်ခံမှုတွေအခုဆိုလို့ရှိရင်တော့တဖြည်းဖြည်းနဲ့ဒါလူလူရဲ့အချက်ကိုလိုက်ပြီးတော့မှဆောင်ရွက်လာတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်တော့မြင်ပါတယ်ဒီနေ့ချက်ကဒီကန်ယူရဲ့လုံဆောင်တဲ့လုံဆောင်ချက်တွေထဲမှာအရေးကြီးဆုံးတစ်ခုလို့ကျွန်တော်မြင်ပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်ဆရာဦးစီသူအောင်မြင့်ကိုလည်းကျွန်တော်မေးချင်ပါတယ်ဆရာအခုဒီမြန်မာနိုင်ငံနဲ့ဟိုစင်ကူနိုင်ငံရဲ့အခြေအနေကလုံးဝအဲ့လိုဟိုတစ်ချိန်တော့ဒီကိုလိုနီလက်အောက်ကလွတ်မြောက်လာပြီးတဲ့နောက်ပိုင်းမှာဟိုအခြေအနေကရှိနေတဲ့ပုံစံနဲ့ပြီးလုံးဝပြောင်းပြန်လို့ဖြစ်သွားတယ်ဆိုတော့ဒါမူကြောင့်လားလူကြောင့်လားဘာကြောင့်လဲဆရာရေဝီကသုံးသပ်ပေးပါဦးခင်ဗျအ
ဲအဓိကကတော့မူကြောင့်ပါပဲမူကြောင့်ပါပဲမူဆိုတဲ့ဥစ္စာကကျွန်တော်တို့တိုင်းပြည်မှာက1962ကစပြီးတော့အဲဒီရှေ့ပိုင်းကဆိုရင်တော့တိုးတက်တာပေါ့နော်တိုးတက်တယ်ဖွံ့ဖြိုးတယ်ပြီးတော့မှအခြားအိမ်ကြီးနိုင်ငံတွေကအားကျလောက်တယ်အဲ့ဒီကာလတုန်းကဆိုစင်ကာပူမှာအခုနောက်ပိုင်းအဲသူတို့စီကဒိုကူမန်ထရီတွေပြန်လွှင့်တော့ကျွန်တော်ကြည့်ကြည့်တယ်တကယ်ကိုဟိုဟာပါပဲစင်စင်ရရဲ့ဟိုအနေထားမျိုးတွေကျွန်တော်အများကြီးတွေ့ရတယ်အခုသူတို့ဒိုကူမန်ထရီဒီဥစ္စာပေါ့နော်လီကွမ်ယူဆုံးသွားတဲ့အချိန်မှာပြန်လွှင့်ပေးတဲ့ဟာတွေရှိတယ်ဆိုတော့အဲ့ဒီအချိန်တွေမှာကျွန်တော်တို့တိုင်းပြည်ကဒီအိန္ဒိယချင်းနိုင်ငံတွေရောအာရှကရောဟိုဥစ္စာပေါ့နော်လေးစားအားကျအတူယူလောက်ပွဲနိုင်ငံဖြစ်နေပြီပညာရေးရောပါရောဒါပေမဲ့စစ်တပ်ကအာဏာပိန်းလိုက်တဲ့အခါကျတော့ဒါလူပုဂ္ဂိုလ်ကြောင့်မဟုတ်စနစ်ပေါ့ဆက်အာဏာရှင်စနစ်ကိုတို့တွင်းလိုက်တဲ့အခါကျတော့ကျွန်တော်တို့တိုင်းပြည်ကဟိုမတိုးတက်လာတဲ့အပြင်ကိုဟိုရပ်တန့်သွားတဲ့အခြေအနေမျိုးထက်တောင်မှပို့ပြီးတော့ဆိုးပြီးတော့မှဆုတ်ယုတ်သွားတယ်လို့တော့ဟိုပြောလို့ရတယ်အဲ့ဒီချိန်မှာစင်ကာပူနိုင်ငံကတော့ဟိုရှေ့ပိုင်းမှာဖြစ်ခဲ့တဲ့ဟာကိုကြည့်ပြီးတော့မှအားကျတယ်သူတို့တွေကြိုးစားပြီးတော့မှလုပ်တယ်ခေါင်းဆောင်ခေါင်းတွေနဲ့အဲ့ဒီနောက်မှန်တဲ့ policy တွေသူတို့ချပြီးလုပ်တဲ့အခါကျတော့ဟိုတိုးတက်ဖွံ့ဖြိုးလာတာပေါ့ဆိုတော့အဲ့ဒါကတော့ ဟိုစနစ်ကြောက်ပါတကယ်တော့လူကြောက်မှုပါဥနေဝင်ကြောက်မှုဥနေဝင်ဆုံးသွားတော့လဲနောက်တော့ဒီစနစ်ကြောက်ပဲအဲဘုရင်မူကြီးတန်းရှင်ဆိုတာပေါ်လာတာပဲအာနာရှင်တယောက်နောက်ထပ်ပေါ်လာတာပဲစနစ်ပေါ့ဒီစနစ်ကြီးကိုကျွန်တော်တို့ဟိုကလုံမဒါရမှာပါအဲ့လိုပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့တကယ်တော့စင်ကူဆိုတာဒီတင်ရန်စရဆိုလဲလို့ရှိရင်လည်းမရှိတဲ့တိုင်းပြည်ဖြစ်တယ်ပေါ့နော်နောက်တစ်ခုကပြည်ပအရင်းမြစ်တွေကိုသူ့အနေနဲ့မှီခိုနေရတာတွေရှိတယ်တစ်ချိန်တည်းမှာပဲဒီအိန်းနီးချင်းမလေးရှားလိုတိုင်းပြည်မျိုးနဲ့ဟိုတင့်မြင့်အောင်ဆက်ဆံရတာမျိုးတွေကိုလည်းပဲဝန်ကြီးချုပ်လီကွန်ယူလက်ထက်မှာဒီနိုင်ငံခြားရေးမူဝါဒတွေကိုပေါ်ပေါ်နဲ့ချမှတ်ပြီးကင်တွေတာတွေလည်းရှိတယ်ဆိုတော့ဒီလိုမျိုးအခြေအနေတွေကိုမြန်မာနိုင်ငံကဘာကြောင့်ဟိုမလုံနိုင်ခဲ့ရတာလဲဟိုကိုကျော်လင်းဦးဆွေးနွေးပြပါဦးခင်ဗျာ
ကအပြင်ကိုနေပြောတဲ့လက်ချက်မှာမြန်မာနိုင်ငံကအခုတစ်ခါအားနေနေလို့ကျွန်တော်ဖြစ်ပါတယ်အဲ့တော့ခုနအခုဒီကျွန်တော်ရဲစားဆိုးကတက်လာပြီးရဲ့နောက်ပိုင်းမှာကဒီတရားဝင်စုံမွေးကြီးကဘယ်လောက်ဒီများခိုင်ပါစေတရားဝင်စုံမွေးကြီးကဘယ်လောက်ဒီအားကိုးလို့ယုံကြည်လို့ရကြလဲဆိုတဲ့ချက်ကလေးလုံးထုတ်ချက်ဖြစ်နေတယ်လို့ကျွန်တော်ဖြစ်ပါတယ်အဲ့တော့တရားဝင်စုံမွေးကြီးကစင်ကာပူနိုင်ငံမှာဒီလီကွန်ယူလက်ထက်ကစပြီးတော့မှနောက်သူ့ရဲ့အဲဒီသူ့ရဲ့တတိသားမီးဖြစ်တဲ့ကိုကျောက်တောင်လက်ထက်အခုသူ့သားလီရှန်လုံးလက်ထက်အထိတရားဝင်စုံမွေးရေကိုတကယ်ကိုဒါတိတိကျကျနဲ့ခိုင်ခွဲခဲ့တဲ့အဲအစင်လာရှိပါတယ်ဆိုတော့တရားဝင်စုံမွေးရေရှိနေရင်နိုင်ငံတကာရှင်ပြည်ညွန်ညာမှုတွေနောက်တစ်ခုကသူတို့ရဲ့ဒီစင်ကာပူနိုင်ငံစီးပွားရေးလုပ်ငန်းရှင်တွေရှင်ပြည်ညွန်ညာမှုတွေစိတ်ကြလက်ချစင်ကာပူနိုင်ငံမှာရှင်ပြည်ညွန်ညာလို့ရတယ်စီးပွားရေးဖော်မျိုးတို့တဲ့အောင်ဒါလုံဆောင်ပေးတဲ့အပိုင်းတွေရှိပါတယ်အဲ့တော့တရားဝင်စုံမွေးရေဟာကျွန်တော်တို့တိုင်းပြည်မှာလိုအပ်တဲ့အထူးကအရေးကြီးတဲ့ဒီဆိုင်ရတဲ့ဖြစ်ပြီးကမှစင်ကာပူနိုင်ငံကအဲ့ဒါကိုဦးစားပေးပြီးတော့လုပ်နိုင်တဲ့အတွက်ကျွန်တော်တို့ကအင်မတန်မှအတူယူစရာထိခိုက်ရတဲ့ဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ
။ဟုတ်ကဲ့ဆရာဦးစီသူအောင်မျိုးဆွေးနွေးပါအောင်ခင်ဗျာဒီလီကွေယူလက်ထက်မှာဒီနိုင်ငံခြားရေးမူဝါဒတို့နောက်ဒီပြည်ပနိုင်ငံတွေနဲ့ဆက်ဆံတဲ့ကိစ္စမျိုးတွေမှာဟိုကင်တွဲသလိုမျိုးမြန်မာနိုင်ငံကမလုပ်နိုင်ခဲ့တာတွေကဘလို့အခြေအနေတွေကြောင့်ဖြစ်ခဲ့ရတာလဲဆရာ
။အဓိကကဟိုစနစ်ရဲ့စနစ်ကြောင့်မလို့ဒီစဉ်းစားတွေးခေါ်ပုံတွေလည်းအကုန်လုံးကွာသွားတယ်ကျွန်တော်တို့ကဟိုကျွန်တော်တို့မေကွန်တဲမှာလည်းပါပြီးသားပါတကယ်တော့စင်ကာပူနိုင်ငံကဟိုကျွန်တော်တို့လည်းရောက်ခဲ့ပူပါတယ်အတော်လေးကိုကျင်းပြီးတော့မှဟိုဘာမှမရှိတဲ့တိုင်းပြည်လေးတစ်ခုပါဟိုတယံဇာတလည်းမရှိဘူးကျွန်တော်တို့တိုင်းပြည်လေးဆိုဟိုဘယ်လိုလဲရှင်လို့တော့မရဘူးပြောလို့တော့မရဘူးကျွန်တော်တို့တိုင်းပြည်မှာဆိုရင်ဟိုအစုံပေါ့နော်ဒါတွေကတော့ဟိုတောင်တန်းတွေရောပင်လေတွေရောအကုန်လုံးပစ်တောတွေရောနောက်ရေခဲတောင်တွေပါတွေကအစကျေဝန်းတဲ့ area လည်းရှိတယ်တဘာဝဆိုရင်လည်းအဲ့ဒါဟိုတဘာဝတန်းငွေတွေရေနံတွေထွက်တယ်အဲ့လိုပေါ့နော်ကြောက်စိမ့်တွေပါတွေပြောမှဆိုအများကြီးပဲအဲ့ဒါပေမဲ့စင်ကာပူကအဲ့ဒီဘာမှမရှိတဲ့နိုင်ငံကနေပြီးတော့မှသူဖြစ်ဖို့သူချတဲ့အဓိကမူဝါဒကတော့လူသားအရင်းမြစ်ပေါ့ဒါအားလုံးလည်းဟိုပြောနေကြတဲ့ဟာပဲသူနိုင်ငံသားတွေကိုအကုန်လုံးအရေးချင်းရှိအောင်သူလှုပ်ပေးပြီးတော့မှဒီတိုင်းပြည်တိုးတက်အောင်လုပ်တယ်တကယ်တော့သူလှုပ်ရတာလည်းလွယ်တာမဟုတ်ဘူးသူစီမှာဆိုရင် community တွေကရောနေတယ်အဲ့ဒီမှာပြည်ုပ်တွေရှိမယ်အိန္ဒိယတွေဘွားတွေရှိမယ်အဲ့ဒီဟာတွေနဲ့စုပေါင်းပြီးတော့သူကလှုပ်ရတာတကယ်တော့ဗမာပြည်ကြတဲ့ခါကျတော့အဲ့လောက်ဟိုအခြေအနေမဆိုးဘူးလူများစုကြီးကဒါဟိုဗမာလူမျိုးတွေအများစုဖြစ်တယ်ဆိုတော့ဒီလုတ်သားအင်အားစုတွေပါတယ်အကုန်လုံးရှိပြီးသားပဲဒါပေမဲ့ဆေးအာနာရှင်စနစ်ကသူ့အာနာခိုင်မြဲဖို့နဲ့သူ့ကိုကျိုးစည်းဝါးလောက်ပဲသူကြည့်တဲ့ခါကျတော့ကျွန်တော်တို့စီမှာလူသားအရင်းမြစ်ကိုပေါ့နော်ကျွန်တော်တို့နိုင်ငံသားတွေရဲ့အရေးချင်းကိုမြင့်လာအောင်မြင့်တင်ပေးရမယ့်အစားဟိုလုံးဝကိုနှိမ့်ချသွားအောင်တော့လုပ်ခဲ့တယ်ဆိုတာဒါအားလုံးအသိပဲအဲ့တော့ဒါကအခြေခံအကျဆုံးပေါ့လေဒီပြင်ပြဿနာတွေရတဲ့အများကြီးပဲ
ဟို
ကိစ္စတစ်ခုခုကိုစင်စားတဲ့စီမှာကျွန်တော်တို့ဇီယာဆေအာနာရှင်တွေကဥမာနိုင်ငံသားယဉ်ကျေးမြုံနံမှုတွေမလာဘူးလာအောင်ဘာတွေလုပ်ပေးရမလဲဆိုတာဒါတွေသူမစင်စားဘူးသူစင်စားတာကလာခြင်းလာမလာခြင်းတွေသူအာနာတည်မြဲဖို့အတွက်သူလုပ်ချင်တာလုပ်မယ်သူခွင့်ရသူချိုးဖောက်ခြင်းချိုးဖောက်မယ်အားလုံးလုပ်တာလုပ်တဲ့ဟာတွေအဲ့တော့စင်ကာပူကလုပ်တဲ့ဟာနဲ့အဲ့လိုလီကွမ်ယူတို့လုပ်တဲ့ဟာနဲ့ဒီဗမာဆေအာနာရှင်တွေလုပ်တာနဲ့ကအကုန်လုံးကဆန့်ကျင်ဘက်ကြီးပဲဒီမှာလုပ်တာကတော့တစ်ခုတည်းပဲကိုအာနာတည်မြဲရေးဒီစစ်ဘျူရိုကရေစီရန်တရားတိဆောက်ရေးဒီတစ်ခုပဲကြည့်ပြီးတော့မှကျန်တဲ့တိုင်းပြည်သားအကျိုးတိုင်းပြည်အကျိုးကိုဘာမှမကြည့်တဲ့ခါကျတော့ဟိုဒီနေ့ကုန်းကောက်ဆရာမရှိတော့အောင်အချင်းကြီးရောက်သွားတာပေါ့ဟိုမှာကျတော့မဟုတ်ဘူးတကယ့်ကိုလိုအပ်တဲ့ဟာကိုမရှိတာကနေရှိအောင်လုပ်လာတယ်တကယ့်ကြီးနိုင်ငံတသေးလေးကနေပြီးတော့မှဒီကမ္ဘာစီးပွားရေးနိုင်ငံကြီးဖြစ်အောင်လုပ်နာနိုင်တယ်ဒီအနီးနားအိနီးချင်းနိုင်ငံတွေကသူတို့စီမှာပညာတတ်တွေဆိုအကုန်သွားအလုပ်သွားလုပ်တဲ့အခြေအနေမျိုးတွေဖြစ်လာနိုင်တယ်နောက်ကျွန်တော်တို့မသိတဲ့အချက်လက်ကိန်းဂဏန်းတွေအများကြီးရှိသေးတယ်စင်ကာပူကျွန်တော်တို့အများကြီးပါတယ
်ဆိုတော့
ဒီဥစ္စာမျိုးဟိုမဖြစ်လာရတဲ့ဟာကခုနကပြောသလိုအကောင့်ထဲပေါ်လေးစီမှာအကုန်လုံးပြောင်းမြန်မယ်အဲ့ဒါအရေးကြီးဆုံးကတော့ခုနကကျွန်တော်ပြောတဲ့တစ်ချက်ပါပဲကျွန်တော်တို့တိုင်းပြည်ပြည်သားတွေကိုမြင့်လာအောင်မြင့်တင်ပေးရမယ့်အစားအကုန်လုံးနှိမ့်ချအောင်လုပ်ခဲ့တဲ့ဥစ္စာကတော့အဆိုးဆုံးပါပဲ
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ဒီမလေးရှားကိုနေဦးလင်းနဲ့ရောက်နေပါကိုနေဦးလင်းဆွေးနွေးလို့ရပါတယ်ခင်ဗျာကျွန်တော်တို့အခုဆွေးနွေးနေတဲ့အပိုင်းကတော့ဒီမြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံနဲ့အခြေအနေချင်းရဒီကိုလိုနီခေတ်နောက်ပိုင်းမှာမြန်မာနိုင်ငံဥဆောင်နေတဲ့ ဒီဆောင်ထဲမှာဥဆောင်နေတဲ့အတိုင်းတားနေပြီးတစ်ချိန်အခုနောက်ဆုံးအချိန်မှာတော့စင်ဝါပြန်ပြီးဥဆောင်ရတဲ့ဘဝကိုပြန်ရောက်နေတယ်ပေါ့နော်။ဒီကွာဟာချက်တွေနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးနေတာပါကိုနေဦးလင်းဆွေးနွေးလို့ရပါတယ
်။ဟုတ်ကဲ့ဗျာကျွန်တော်စင်ကူရောက်ပြီးတော့3လလောက်ကြာတော့ကျွန်တော်မေးတယ်ပေါ့ဗျာသူတို့ကဂုံယူပြီးတော့စင်ကူနိုင်ငံဘယ်လိုနေလဲလို့ပြောတဲ့အခါမှာကျွန်တော်ကပြောပါတယ်နံပါတ်1ကခေါင်းဆောင်ခေါင်းရှိတယ်ဗျာနံပါတ်2ကနောက်ထပ်ခေါင်းတွေရှိတယ်ဗျာနံပါတ်3ကဟိုစီးပွားရေးအချက်ချက်ကြားတယ်ပေါ့ဗျာအဲ့ဒီ3ချက်ကြောင့်မင်းတို့တိုင်းပြည်တိုးတက်တာပါလို့ကျွန်တော်ပြောခဲ့ပါတယ်ဒါ90နဲ့5ခုပတ်ချလဲလောက်ကကျွန်တော်ပြောခဲ့တာပါဒါဆိုရင်မင်းတို့နိုင်ငံဟောလို့မေးတယ်မင်းတို့နိုင်ငံမေးတော့ကျွန်တော်ကဖြေရရိုးရိုးရှင်းရှင်းလေးပါခုနကိုစီစူအောင်မြင့်ပြောတဲ့စကားအတိုင်းပါပဲစစ်ဆန်အဲရာဖြစ်တယ်လို့ပြောပါတယ်ဆိုတော့အခါကျတော့တနည်းအားကျွန်တော်ရှင်းပြောလို့ရှိရင်ဒီလီကွမ်းယူအကြောင်းသူတို့ထုတ်လင်းတယ်ပေါ့ဗျာလီကွမ်းယူအကြောင်းအစားအဆောင်ကျွန်တော်လည်းအတန်းနိုင်ဆုံးသတင်းစာဖတ်အတန်းနိုင်ဆုံးဟိုတောက်လျှောက်နေလာတာနည်းနဲ့ချိန်လောက်ဆိုတဲ့အခါကျတော့သူ့မှာပါအားတာသွားလဲဆိုတဲ့အခါကျတော့သူကဘဝအောက်တက်ကြီးတယ်စာကြိုးစားတယ်ပြီးရင်အင်္ဂလန်မှာဟာလာဂျပန်ကိုဒေါ်လာရေးလုပ်တယ်ပြီးမှအင်္ဂလန်ကိုသွားပြီးတော့ဥပဒေပညာကိုသင်တယ်သူနဲ့ကျင်ပေါ်ကျင်ဘက်ကိုနိုင်ကြလေအဲ့လိုနံပါတ်1ဖြစ်တဲ့လူအယူသမီးတယောက်ဖြစ်နေတယ်အဲ့တော့သူပြန်လာပြီးတဲ့အခါကျတော့သူမှာဘာလို့ဖြစ်လဲဆိုတဲ့အခါကျတော့မလေးရှားကိတ်ထုတ်လိုက်တယ်ပေါ့ဗျာခတ်တူတူပြောရရင်မလေးရှားကိတ်ထုတ်လိုက်တယ်သူမှာခံစားချက်ရဲ့ရည်တော်ကြတယ်ခံစားချက်ဖြစ်အဲ့တော့ तू ကခံစားချက်ရှိတယ်သို့တော့ तू အုံနောက်ကရင်းကျက်တဲ့အုံနောက်ဖြစ်သွားပြီဆိုတဲ့အခါကျတော့တိုင်းပြည်ကိုဘယ်လိုလုံးရမယ်ဆိုတာကို तू ကသိတယ်ဆိုလိုတဲ့သဘောကဉာဏ်ပညာအရေးကြီးမြင့်မားတဲ့လူဟာတိုင်းပြည်ခေါင်းဆောင်ဖြစ်ုံနဲ့မကဘူး तू နောက်ွယ်ရပါရမီဖြည့်တဲ့ကိုနိုင်ကလည်းဘယ်လိုဘယ်လိုကောင်းနေဆိုတာဖြည့်တဲ့ပေးတဲ့အတွက် how to leading တိုင်းကြီးကိုဘယ်လို leading လုပ်တယ်ဆိုတာကိုဟာလာနောက်ဆုံးကိုကျုံတောင်ကပြောခဲ့တဲ့နောက်ဆုံးစကားတလို့အလွယ်လွယ်လေးနဲ့ပြောရရင် absolute true leader နော်တကယ်ကိုတကယ် leader အဖြစ်ပါဆိုပြီးတော့ကိုပြောရတဲ့အချက်မျိုးရှိတယ်ကျွန်တော်တို့တိုင်းကြီးမှာကအဲ့ဒီ leader မျိုးကဘိုးကျောင်းဆန်းတယောက်ပဲရှိခဲ့တယ်ဘိုးကျောင်းဆန်းမရှိတော့တဲ့နောက်ပိုင်းမှာကျွန်တော်တို့ကယထာတွေပြုတ်သွားခေါင်းပြုတ်သွားသလိုတွဲရတာရမ်းနေတာဒီနေ့တည်းကတွဲဝဲရမ်းနေတာခေါင်းတော့မရှိဘူးကျွန်တော်ခတ်တူတူပဲပြောရင်ကျွန်တော်တို့တိုင်းပြည်မှာအဲ့ဒါ absolute ဘိုးကျောင်းဆန်းတယောက်ပဲရှိခဲ့တဲ့အတွက်ဒီနေ့တည်းကကျွန်တော်တို့ဟာပြဿနာကိုရင်ဆိုင်နေရတော့မှာပဲ
ဒ
ါပါပဲဗျာကျွန်တော်ပြောချင်တာတော့
ဟုတ်ကဲ့ကျွန်တော်ဒီ American ပြည်တော်စုကကိုမိုက်မောင်လဲလိုင်းမောင်မှာရောက်နေပါတယ်ဟိုကိုမိုက်မောင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ပါခင်ဗျာကျွန်တော်ကျေကပူမှာ1993နဲ့95တိကျတုံးနေနေခဲ့ဘူးပါတယ်။အစောပိုင်းကရောက်ကတာတော့ကျောင်းသားပေါ့ဗျာ။နောက်ပိုင်းကျတော့အလုပ်ပါညာလုပ်ချင်းနဲ့ဒီတိုင်းမှာတည်ဝင်နေပြီးတော့လုပ်လို့ခွင့်ရခဲ့ပါလေ။ကျွန်တော်ကကျွန်တော်ပြောချင်တာကတင်းကူမှာလီကွိုင်းယူကလူသာပဒါနာဆိုတဲ့ကျွန်တော်တရားဟောရတဲ့စကားကိုသူကလုံးဝလက်တွေ့အသုံးချလိုက်တာအဲ့ဒါတစ်ချက်နောက်တစ်ခုကသူစတက်လာကြတဲ့ဟိုကဘာနဲ့တက်လာလဲဆိုတော့ community ဒီခုတဲ့အတွက်မဟုတ်ဘူး community အားလုံးအတွက်သူတို့ကတရုတ်ရှိမယ်ကလားရှိမယ်မလေးရှိမယ်ဗမာရှိမယ်အင်္ဂလိပ်ရှိမယ်လာခြင်းတဲ့လူလာသူ့နိုင်ငံမှာလူကျိုးစားတဲ့သူဆိုလို့ရှိရင်မငတ်ဘူးဆိုပြီးတော့သူကအဲ့လိုမျိုးခံထားခဲ့တာဆိုတော့မိလူမျိုးလာကျွန်တော်ပုံမှန်နေတာလို့မဟုတ်ဘာလုတ်ချင်လုတ်ချင်ဘာလုတ်ချင်လို့ရှိတယ်လေအတုလုတ်လို့အစ်စ်လုတ်လို့ဒါကလုတ်လို့မရဘူးအကုန်လုံးဆွဲခဲ့မှာဆွဲခဲ့ကြတော့လူတွေကိုလုတ်လုတ်ချင်တဲ့လူတွေကိုမနေချင်အောင်ပညာသင်ကြီးတဲ့လူတွေကိုမသိချင်အောင်ပညာမတတ်အောင်အဲ့လိုထားခဲ့နေတယ်ဆိုတော့တီချာတွေပြောကြရမလို့ပါဘူးဒီတော်တွေစက်ကြီးအဲ့ဒါတွေကအကုန်ဖတ်ပုံကြတာပဲဒါပါပဲခင်ဗျာကျွန်တော်တ
ို့ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီမှာအလင်းသင်တော်ဒီသောတာရှင်ရဲ့ပေးစာတချို့လည်းဒီနေရာမှာဖော်ပြကြပါတယ်ဒီမှာကိုမိုးချိုးဆိုပြီးတယောက်ကပေးပို့ထားတာတော့စင်ကူအမေရိကန်ဥရောပနိုင်ငံတွေမှာအလုတ်သွားလုတ်ကြတဲ့မြန်မာပြည်သူတွေအားတဲ့သူ့အစင်လိုက်အလုတ်တွေစီကန်းတွေကိုလုံနိုင်တာတက်တည်ပါတဲ့စင်ကူလိုစီကန်းကြီးတဲ့နိုင်ငံလိုမှာတော့မြန်မာတွေနေနိုင်လုံနိုင်တာဒီလူတွေပဲမြန်မာနိုင်ငံကိုရောက်ရင်စင်ကူမှာနေစလို့ဘာလို့မနေနိုင်လဲဆိုတာအဖြေရရှင်းပါတယ်ဒီနိုင်ငံမှာစင်ကူလိုခေါင်းဆောင်မျိုးတွေမရှိလို့ပါတဲ့စင်ကူမှာဘလို့စီကန်းမျိုးဥတွေမျိုးမှာချိုးပေါက်လို့မရဘူးဥပဒေအရပဲထိုက်တဲ့ပြည်နယ်ပေးတဲ့မြန်မာနိုင်ငံမှာတော့တရားခံလူစားလဲလို့ရတယ်လက်ထိုးလို့ရတယ်လက်သိမ်းရသိမ်းမတရားမှုတွေဆိုတာကလည်းပြောမနေပါနဲ့တော့တဲ့ လက်ရှိဆိုရတမ်းပြဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်ဘူးပြည်သူတွေဘဝအေးချမ်းလုံခြုံအောင်မလုပ်နိုင်ဘူးတရားဥပဒေစိုးမှုရှိအောင်မလုပ်နိုင်ဘူးအဂတိလိုက်စားမှုကင်းအောင်မလုပ်နိုင်ဘူးတဲ့လုံနိုင်တဲ့အခြေချင်းလည်းမရှိပါဘူးတဲ့ဒါကြောင့်အစိုးရတစ်ခုလုံးမြေလံပြောင်းလဲဖို့လိုပါလိမ့်မယ်ဆိုပြီးသူသဘောထားကိုပြောထားပါတယ်နောက်သူရန်ကုန်ကတော်တက်ရှင်တယောက်ပါပဲကိုချော်ဖို့တထောင်ဆိုပြီးတော့လည်းစာပို့ထားပါသေးတယ်မတ်စုမြတ်မွန်မတ်စုမွန်ဖတ်ပြပါပါဦ
းဟုတ်ကဲ့ပါရှင်ဒီသူစာထဲမှာဆိုရင်တော့စင်ကာပူနိုင်ငံခေါင်းဆောင်တွေဟာအထူးသဖြင့်ဖြောင့်မတ်ခြင်းအဂတိလိုက်စားမှုကင်းစင်ခြင်းအမျှော်မြင့်ကြီးမားခြင်းစသည်တို့ကအဓိကတိုးတက်စေတဲ့အင်အားတွေဖြစ်ပါတယ်တဲ့။နောက်ဒီမြန်မာတွေအတူယူသင့်တဲ့အဓိကအကြောင်းရင်းကတော့နံပါတ်1ဘန်စနစ်ပေါ့ဒီလီကွမ်ယူဟာဆွစ်ဇာလန်နိုင်ငံကိုအတူယူပြီးတော့ဘန်စနစ်ကိုထွန်းကားအောင်ဆောင်ရွက်ခဲ့တယ်။အိန္ဒိယတရုတ်မြန်မာအင်ဒိုနီးရှားကတရားမဝင်ငွေကြေးတွေစင်ကာပူနိုင်ငံထဲကိုစီးဝင်လာတာကိုသုံးပြီးတော့တိုးတက်အောင်ဆောင်ရွက်နိုင်ခဲ့တယ်။နောက်နံပါတ်2ကတော့အခွန်ကောက်ခံမှုစနစ်ပါအဓိကအားဖြင့်တင်မော့စိတ်ကန်းကအခွန်ကောက်ခံတဲ့ခီးသွွားလုံငယ်ဟိုတယ်စားတောက်ဆိုင်ရင်အသွားလာတွေဘောကနေအခွန်ကောက်ခံပြီးတော့ရလာတဲ့ငွေကြေးနဲ့အစိုးရရန်ရကိုထောက်ပံ့ပေးတဲ့အပြင်ငွေကြေးဖောင်းပွားမှုကိုလည်းထိန်းနိုင်ခဲ့ပါတယ်တဲ့။နံပါတ်3ကတော့ပညာရေးစနစ်ပါတယ်။ပညာရေးစနစ်ဟာကုန်ထုတ်မှုရန်ရကိုဓာတ်ရိုက်ထောက်ကူပြုသလိုဘဏ်ငွေကြေးနဲ့လည်းဆက်နွယ်ပါတယ်တဲ့။နောက်ဒီစီးပွားရေးအောင်မြင်မှုငွေကြေးလိုအပ်သလိုပညာရှင်နဲ့နီးပညာလည်းလိုအပ်ပါတယ်တဲ့။နောက်နံပါတ်4ကတော့စီမံခန့်ခွဲမှုမှားခြင်းမှန်ခြင်းနဲ့ပြည်တွင်းစစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီပြည်တွင်းစစ်ကအဆက်မပြတ်ဆိုသလိုရှိနေပါတယ်။စင်ကာပူမှာတော့ပြည်တွင်းစစ်ဆိုတာလုံးဝမရှိပါဘူးတဲ့။မြန်မာနိုင်ငံမှာငွေကြေးချစားမှုအများပြားရှိတယ်နောက်ဒီငွေတွေကိုနိုင်ငံညာဘဏ်တွေမှာစုထားတယ်တဲ့စင်ကာပူမှာကတော့ခြားစားမှုနဲ့စီမံခန့်ခွဲမှုကမှမှားယွင်းမှုကအလွန်ကိုနှဲပါပါတယ်တဲ့ကုန်ထုတ်လုပ်မှုရန်ရကလည်းခိုင်မာပါတယ်တဲ့ဒီအချက်တွေကိုမြန်မာနိုင်ငံအနေနဲ့အတူယူသင့်ပါတယ်ဆိုပြီးတော့ကိုကျော်ဘိုးတထောင်ကပေးပို့ထားတာဖြစ်ပါတယ်ကောင်လွင်ဦးရေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျနောက်တစ်ယောက်ကလည်းဒီရှမ်းပြည်တောင်ပိုင်းကကိုဦးဆိုပြီးစာပို့ထားပါတယ်သူအထက်မှာတော့တရားစတာမရှိသလောက်နေပါခြင်းတိုင်းရင်းသားရဲ့လူတိတိပပမရှိခြင်းတို့ဟာစင်ကူကိုပထမကဘာအဖြစ်ဆွဲတင်သွားသလားလို့တော့ခန်းစားမိပါတယ်ကျွန်တော်တို့မှာတော့တရားစတာအစုံနဲ့တိုင်းရင်းသားဆုံရောက်ပြဿနာအဟောင်းတွေနဲ့လုံထွေနေပြီးအမြဲနောက်ပြန်ဆွဲခံနေရပါတယ်စင်ကူရဲ့တံပိုးဟာနိုင်ငံသားတအူးချင်းရဲ့စီးကဲလိုက်နာမှုနဲ့အချိန်မီပြောင်းနိုင်ခဲ့တဲ့ပညာရေးစနစ်ပေါ်မှာအခြေခံခဲ့တာပါတဲ့စင်ကူလိုတိတ်ဖြစ်ခြင်းနဲ့ဗမာနိုင်ငံသားတွေစိတ်ကူးထဲမှာတရက်လောက်ပဲနိုင်ငံချင်းလဲနေကြည့်ရအောင်ပါတဲ့နေနိုင်ကြပါမလားတဲ့ဒါကဗမာနဲ့စင်ကူအခြားနာဆုံးအချက်လို့ထင်ပါတယ်တဲ့ဒါတွေရဲ့နောက်ကွယ်ကအရေးကြီးဆုံးလို့ကျွန်တော်ထင်တာကတော့တဲ့လီကွန်ယူရဲ့တကယ်အလုပ်ဖြစ်တဲ့စီမံကိန်းတွေကိုအထက်နဲ့အောက်အချိတ်ဆက်မိမိအကောင့်ထဲပေါ်နိုင်ခဲ့တဲ့ရန်နေရပါတဲ့နောက်တစ်ခုကတော့လီကွန်ယူနဲ့လုတ်ဖို့ကမ်ပိန်းတွေကသူတို့စေနာကိုသူတို့လိပ်ပြတ်တဲ့အတွက်နှိတ်ကုတ်တင်တာကိုလည်းရေရေနှိတ်ကုတ်တယ်လို့လုတ်တင်နေထင်တာတွေကိုလည်းဘလို့တိုက်ခံမဲ့ရှိရှိရေရေရှိတို့လုတ်ခဲ့တယ်ကျွန်တော်စီမံကတခါတလေနိုင်ငံကောင်းရကောင်းကျိုးရှိမှကိုသိရတဲ့တချို့ကအပေါ်စားလက်ခုတ်တန်ကိုသာလိုချင်ပြီးကြာကြာမီးရလုတ်ချင်နေကြပါတယ်တကယ်ဆိုပြည်သူကိုစစ်မှန်တဲ့အလင်းစိတ်သက်ဖွင့်ပြဖို့ကတိတ်အရေးကြီးတယ်လို့ထင်ပါတယ်လို့ဒီရှမ်းပြည်တောင်ပိုင်းကကိုဦးကရေးထားတာပါဆိုတော့ဒီတော်တော်ရှင်ရဲ့ပေးစာတွေမှာမြန်မာစိုးရဆက်ဆက်ကစီမံခန့်ခွဲမှုအားနည်းတာတွေအချင်းပြတ်ချစားတာတွေကိုအဓိကပြောတာတွေကိုတွေ့ရပါတယ်ဒီမြန်မာနိုင်ငံသားတွေအနေနဲ့ကတော့ဖိနှိပ်တာလဲခံရအစင်းရတန်လဲခံရဆိုတော့အ ਨੇ ဆုံးလွတ်လပ်ခွင့်မရှိရင်ပဲဒီတင်းတောင်းတင်းတဲ့နေနိုင်မှာဖြစ်တာကြောင့်စင်ကူလိုဖြစ်မယ်ဆိုရင်တော့မှအခုချိန်မှာလက်ခံကောင်းလက်ခံနိုင်ကြလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဒါမှလည်းတစ်ချိန်တည်းမှာပဲနိုင်ငံလွတ်လပ်ခွင့်နဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုပို့ပြီးတော့ဦးစားပေးတဲ့ဒီစင်ကူဝန်ကြီးချုပ်ဟောက်ရဲ့မူဝါဒနိုင်ငံတကာမှာဆိုရင်လည်းဝေဖန်တာတွေခံရတယ်ဆိုတော့ဒီလိုမူဝါဒမျိုးကမြန်မာနိုင်ငံအတွက်တကယ်ပဲနမူနာကောင်းတစ်ခုရောဖြစ်နိုင်မှာမလားဆရာစုဦးစီသူအောင်မြင့်အရင်ဆွေးနွေးပြပါဦးခင်ဗျအ
ဲကျွန်တော်တို့နိုင်ငံအနေနဲ့ကတော့နိုင်ငံတစ်နိုင်ငံတစ်နိုင်ငံစီရဲ့ဟိုပုံတူယူလို့တော့မရဘူးစင်ကာပူကတကယ်ဆိုရင်တော့လီကွန်ယူလိုကောင်းဆောင်မျိုးသူချမှတ်တဲ့စနစ်မျိုးတွေကသူနိုင်ငံအတွက်တော့ဒါအကောင်းဆုံးဖြစ်လိမ့်မယ်ဒီလိုတော့ကျွန်တော်ယူထားတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံအတွက်ကြတဲ့ခါကျတော့အတူယူရမယ့်အပိုင်းတွေအများကြီးရှိတယ်ခုနကတော့ကျွန်တော်ပြောသလိုပေါ့ကိုတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့ဆိုတာကလူတူတယောက်အဖွဲ့အစည်းတစ်ခုကလုပ်လို့မရဘူးလေဆိုတော့တိုင်းပြည်ပြည်သားတွေလုပ်ရမယ်ဆိုတဲ့ခါကျတော့တိုင်းပြည်ပြည်သားတွေကိုမြင့်လာအောင်မြင့်တင်ပေးရမယ်ဆိုတဲ့ကိစ္စမျိုးတွေအဲပြီးတော့မှနိုင်ငံရေးညှိနှိုင်းနိုင်မှုတွေဝင်လာအောင်စိတ်ချလက်ချညှိနှိုင်းနိုင်လာအောင်လုပ်ရမယ့်ကိစ္စတွေအဲ့ဒီဟာမျိုးတွေအဲ့လိုပေါ့ကိစ္စအတော်များများမှာတော့စင်ကာပူကိုအတူယူဖို့တော့လိုတယ်ဒါပေမဲ့စင်ကာပူမှာကလီကွမ်ယူကသူနိုင်ငံရေးနဲ့ပတ်သက်ပြီးတော့မှသူအာဏာရှင်ဆန်ဆန်လုပ်တဲ့ဟာကြတော့ကျွန်တော်တို့တိုင်းပြည်မှာအဲ့ဒီဥစ္စာကိုသွားအတူယူလို့မရဘူးလုပ်လို့လည်းမရဘူးလုပ်လို့လည်းမရဘူးဆိုတာကျွန်တော်တို့တိုင်းပြည်ရဲ့အနေထားအရာကိုဒါမဖြစ်နိုင်တာတိုင်းပြည်မှာတိုင်းသားလူမျိုးပေါင်းစုံစုပေါင်းနေထိုင်တဲ့စုပေါင်းပိုင်ဆိုင်တဲ့ဆိုတဲ့ခါကြတော့ကျွန်တော်တို့တိုင်းပြည်ရဲ့ဖွဲ့စည်းမှုအနေထားကဒီမိုကရေစီဆိုတာကိုတောင်းဆိုတယ်တရုတ်နဲ့လည်းကျွန်တော်တို့မတူဘူးစင်ကာပူနဲ့လည်းမတူဘူးအဲ့ဒါပေမဲ့ဒီကရာတစ်ခုကတော့တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်အောင်လုပ်တဲ့စီမှာကတော့တရုတ်ကိုလည်းကျွန်တော်တို့အတူခိုးရမယ်စင်ကာပူလည်းအတူခိုးရမယ်အထူးသဖြင့်စင်ကာပူကိုအတူခိုးစရာတွေကျွန်တော်တို့အများကြီးရှိတယ်အဲ့ဒါပေမဲ့ခုနကပြောတဲ့ဒီကွန်ယူကနေပြီးတော့သူ့နိုင်ငံမှာသူအာဏာရှင်ဆန်ဆန်နိုင်ငံရေးအတိုက်ခံတွေကိုနှိတ်ကွတ်တာတို့ပါလို့ဒါတွေတော့ကျွန်တော်တို့အတူခိုးမသိဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ကိုကျော်လင်းဦးမြင့်ကိုလည်းကျွန်တော် သိကြားကြပါတယ်ဒီနိုင်ငံလှုပ်လှက်ခွင့်နဲ့ဒီစီးပွားရေးဖွံ့ဖြိုးမှုတွေဦးစားပေးတဲ့ဒီစင်ဝီဝန်ကြီးချုပ်ဟောင်းရဲ့မူဝါဒမျိုးကမြန်မာနိုင်ငံမှာလက်တွေ့ဟိုအောင်မြင်မှုရှိနိုင်ပါမလား
အိုးဆင်ဒီလီကွန်ယူကလုံဆောင်ချက်တွေထဲမှာကျွန်တော်တို့ဒီအာတူယူဖို့ကောင်းတဲ့ကိစ္စတစ်ရက်ကတော့ဗာလဲဆိုတော့လီကွန်ယူဟာသူဝင်ကြီးချုပ်ဖြစ်နေတဲ့30နှစ်တာကာလအတော်ပြင်းမှာ institutionalization ကိုသူတက်နိုင်တယ်လို့လုပ်သွားတယ်အဲ့တော့အခုလက်ရှိဒီနေ့ဒီစင်ကာပူနိုင်ငံဖွံ့ဖြိုးတိုးတက်နေတာဟာသူ့ရဲ့ဒီ institutionalization ကိုခေါ်တယ်
ကိုကိုကျော်လင်းဝေကိုကျော်လင်းတယ်လီဖုန်းလိုင်းอ่ะကိုကျော်လင်းတယ်လီဖုန်းလိုင်းอ่ะသိကောင်းကောင်းမကြားအောင်ဖြစ်နေတယ်ကိုကျော်လင်းဝေဟိုနေရာနည်းနည်းရွှေ့လို့ရမှာဖြစ်ဖြစ်ရွှေ့ပေးပါလား
ကျောင်းလမ်းဒီ
အဲခုနည်းပူကောင်းပါလေခင်ဗျပြောကြည့်ပါအ
ာဒီကောင်းမီဒီအရေရေပြောရတဲ့ကိစ္စကဒီအကြည့်ကြည့်ကြည့်နာလာနေတဲ့ကိစ္စပါလေအဲ့တော့ဒီဝိုင်းမှာပဲဖြစ်ဖြစ်ဒီလည်းဝိုင်းမှာပဲဖြစ်ဖြစ်ဒီလိုကြီးဒီကြောင်မှာလူလောက်ကိုပြရချင်တယ်ဒီလိုတို့ကောင်းတဲ့ပေါ်ရင်ဒီအမှုကြီးကိုကောင်းတဲ့ပေါ်ရင်ဒီမှာပြောကျွန်တော်ပြောရတယ်ဒီအမှုကြီးကမှအခုဒီလိုပြည်ထောင်လာတဲ့ဒီလိုကြက်ကြက်လက်ခံတဲ့ကိစ္စတွေမှာဒီလိုဒီလိုစိတ်ပူနေတဲ့ဒီလိုစဉ်းစားတုတ်တဲ့လာတဲ့ဒီအခုဒီလိုစိတ်ပေါ်နေတဲ့ကိစ္စတွေကိုကျွန်တော်တို့မှာတော့ဒီပွင့်ယူလို့ဒီပွင့်ယူကိုကျွန်တော်တို့ပိုင်းတန်းကြည့်နိုင်တဲ့အားကြမယ်ဆိုလို့ရှိရင်ကျွန်တော်တို့ကျန်းကျင်လာပြီးစိတ်ကြည့်ကြည့်ချင်းလာလို့ရှိရင်အာရုံလေးနဲ့လည်းညံ့တာလို့လောကကျယ်လို့ဒီလိုပြီးမှာလေ
โอเคကိုကျော်လင်းဝေကျေးဇူးတင်ပါတယ်ကိုကျော်လင်းတယ်လီဖုန်းလိုင်းကလည်းတိတ်မကောင်းကျွန်တော်တို့ဒီဆွေးနွေးပွဲကလည်းအချိန်အပြည့်တော်ရှိနေပြီဆိုတော့ကျွန်တော်တို့ဆွေးနွေးကံကိုဒီနေရာမှာပဲကျွန်တော်အဆုံးသတ်ချင်ပါတယ်ကိုတိုင်းပါဝင်ဆွေးနွေးခဲ့ကြတဲ့ပုဂ္ဂိုလ်တွေအားလုံးရောစာရင်းနဲ့တယ်လီဖုန်းနဲ့တစင်ဆွေးနွေးကြတဲ့လူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်တယ်လို့ဒီနေရာပြောလိုက်ပါရစေခင်ဗျာ
ကောင်းလွေဦးစီစဉ်တင်ဆက်ပြီးတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့တင်ဆက်ပေးထားတဲ့အင်္ဂါညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့စနေညနဲ့အင်္ဂါညတွေမှာ VOA မြန်မာပိုင်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်မကြခင်မှာအစီအစဉ်တွေပြီးဆုံးတော့မှာမယ်နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်ရှင်
အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်မူပေါင်းတစ်ခုချမှတ်ဖို့အင်္ဂါညသကောင်ရံအချိန်ကိုနောက်ဆုံးဖြစ်သတ်မှတ်ထားတာမို့ညှိနှိုင်းရေးမှုတွေဟာသဘောတူညီမှုရဖို့အပြင်းထန်ကြိုးပမ်းနေကြပါတယ်။သူတို့ဟာအခုဆွစ်ဇာလန်နိုင်ငံလူဆန်းမြို့မှာဆွေးနွေးနေကြတာဖြစ်ပြီးဒီသဘောတူညီမှုအတွက်သတ်မှတ်ရမယ့်ကာလအီရန်ပေါ်မှာချမှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုတွေဘယ်လောက်များများရုပ်သိမ်းပေးရမယ့်ဆိုတာနဲ့တကယ်လို့အီရန်ဘက်ကသဘောတူညီချက်ချိုးဖောက်ရင်ဘာလုပ်ရမယ့်ဆိုတာနဲ့ပတ်သက်ပြီးအကြိမ်နဲ့ဆွေးနွေးနေကြတာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံကပြည်နယ်အ ਨੇ ချင်းလောက်မှာပဲရွေးကောက်ပွဲရလဒ်တွေကိုရည်တွက်ဖို့ကြံတော့တဲ့အချိန်မှာလက်တလောရလဒ်တွေအရအတိုက်ခံခေါင်းဆောင်ဘူဟာရီကလက်ရှိသမ္မတဂုဒ်လတ်ဂျိုနာသန်ကိုအသာစီးရနေပါတယ်။ဆယ်စုနှစ်နဲ့ချီပြီးလက်နက်ကင်တိုက်ပွဲဝင်နေကြတဲ့တိုင်းဒေသလက်နက်ကင်တွေနဲ့မြန်မာအစိုးရကြားတနင်္ဂနွေလုံးပြစ်ခတ်ရစဲသဘောတူစာချုပ်မူကြမ်းကိုဒီကနေ့လက်မှတ်ရေးထိုးနိုင်ပါပြီ။အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နက်ကင်အဖွဲ့တနင်္ဂနွေလုံးပြစ်ခတ်ရစဲညှိနှိုင်းအဖွဲ့တို့ခုနှစ်ချိန်မြောက်ဆွေးနွေးပွဲ9ရက်မြောက်နေ့မှာတော့တနင်္ဂနွေလုံးပြစ်ခတ်ရစဲသဘောတူညီချက်စာချုပ်အတွက်စရုပ်ထမူကြမ်းကိုသဘောတူညီချက်ရခဲ့တာဖြစ်ပါတယ်။ဒီစာချုပ်ကိုသမ္မတဦးသိန်းစိန်ရှေ့မှောင်မှနှစ်ဖက်ခေါင်းဆောင်တွေလက်မှတ်ရေးထိုးခဲ့ကြတာပါ။မြန်မာနိုင်ငံရခိုင်ဒေသမှာရှိတဲ့ကမ်းလွန်ရှင်နယ်လောက်ကွယ် MD2 နဲ့ 4 တို့အတွက်ထုတ်လုပ်ရေး share contract သဘောတူစာချုပ်ကိုဒီကနေ့အီတလီစွမ်းအင်ကုမ္ပဏီကနေလက်မှတ်ရေးထိုးလိုက်ပြီးသူတို့ကုမ္ပဏီနဲ့မြန်မာနိုင်ငံမှာအကြီးဆုံးထုတ်လုပ်တဲ့ကုမ္ပဏီဖြစ်လာတော့မယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်
။အင်္ဂါညအတွက်သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကမခင်ဖြူထွေးဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Skip 6ဖြစ်ပါတယ်ရှင်။ကျမကတော့ဆုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်ထုတ်လွှင့်ပေးမယ့်ဗုဒ္ဓဘုမနဲ့ပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 40 48 50နဲ့လှိုင်းလက်မီတာ190တို့ကနေစောင့်မျှော်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.